Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် VOA American တန်ကနေ2022ခုနှစ် January 17ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 1925.32 နဲ့ line to meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်မူအဖြစ်ကျွန်မအလီမာကတောင်းဝန်ယူတက်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တို့မြန်မာအရေးဆွေးနွေးခဲ့ကြပါတယ်။ Facebook မှုတွေကိုရှောင်ကွင်းပြီးတော့မြန်မာကျွန်းတန်ချိန်6600နီးပါးအမေရိကန်ကုမ္ပဏီတွေစီတင်သွင်းခဲ့ပါတယ်။နော်ကိုရီးယားကအတန်တဲ့ဆဲစံညာနဲ့ဒုံးကျည်စမ်းသပ်ပြုလုပ်ခဲ့ပါတယ်။ဒီသတင်းနဲ့ပါဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးမှာပါ။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ချင်းမီနယ်ဘက်ကစီရင်နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီး
ဖြစ်ပြီးခွဲလောက်မှာနောက်ထပ်တိုက်ပွဲတွေဖြစ်ပြီးမိုင်တိုင်ဆိုးဆိုးရှိ39မိုင်ဝင်ကျင်ပါပဲ။တိုက်ပွဲတွေဖြစ်ပြီးဟိုဘက်ကအချိန်တိုက်ချာတုံးတော့မသိရသေးဘူး။
CDS ပြန်ကြားရေးတာဝန်ကစလိုင်းရောမန်ပြောသွားတာပါဒီကြောင့်ပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်တခါဒဏ်ရာနဲ့ဖမ်းခံရသူအမျိုးသမီးသတင်းတောက်ကိုစစ်ကြောရေးပို့တဲ့သတင်းအပါအဝင်ရခိုင်ဘက်ကစစ်ပြေးဒုက္ခတဲ့စကားမှာထောက်ပံ့မှုတွေနှဲလာတာဒီလိုရန်ကုန်ကသတင်းပေးပို့ချက်တွေနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေအပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာအပြေဆုံးတင်ဆက်ပေးပါမယ်ဒါရမတိုင်းကအခုရေဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ဥတမောင်တန်းတို့ကပြောပြပေးပါပါရှင်
ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးလင်ဒါတောမတ်စ်ဂရင်းဖီးလ်နဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာတို့မနေ့ဇန်နဝါရီလ10ရက်နေ့ကအွန်လိုင်းကနေတွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးအာဆီယံဘုံသဘောတူညီချက်အကောင့်ထယ်ဖို့ရေးနဲ့အကန့်အသတ်မရှိစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ရရေးတို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာအသံဝိုင်းနဲ့တူဖိအားပေးလှုံ့ဆော်သွားမယ်လို့တွေ့ဆုံမှုအပြီးအမေရိကန်တာမတ်ကြီးလင်ဒါတောမတ်စ်ဂရင်းဖီးကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အော်တိုဘာလာကွန်ပိုင်းမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကယာရုခံလိုက်ပြီးအခုလလပိုင်းမှာယာရုတာဝန်တွေကိုစတင်ထမ်းဆောင်ခဲ့တဲ့စင်ကာပူနိုင်ငံသူနိုလင်းဟေဇာကမြန်မာပြည်သူတွေကိုနှစ်သက်ကိုနှုတ်ကွန်းဆက်တရာမှာမြန်မာပြည်သူတွေနဲ့အတူတသားတည်းရှိကြောင်းဒီဇင်ဘာ31ရက်နေ့ညကထုတ်ပြန်တဲ့ဗီဒီယိုမှာဖော်ပြပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့အကြက်တဲတွေကိုလည်းမြန်မာပြည်သူတွေဥဆောင်ဖြည့်ရှင်းနိုင်မှုညွှန်လင်းကြောင်းပြောကြားခဲ့ပါတယ်။ကင်းပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းကတခြားဒေသတွေမှာအကြမ်းဖက်မှုတွေအရှိန်မြင့်ဆက်လက်ဖြစ်ပေါ်နေတဲ့အပေါ်ထူးဆိုရင်ကြောင်းအထူးကိုယ်စားလှယ်နိုလင်းဟေဇာကဒီဇင်ဘာလ20ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
Facebook အရေးယူထားတာကိုရှောင်ကွင်းပြီးမြန်မာကျွန်းတန်1600နီနီအမေရိကန်ကုမ္ပဏီတွေစီကိုတင်ပို့ခဲ့တယ်လို့ Justice for မြန်မာအဖွဲ့ကပြောလိုက်ပါတယ်။အနာတိုင်းပြီးမှအမေရိကန်နိုင်ငံကစစ်တပ်နဲ့တတ်ချိတ်ဆက်စီးပွားရေးလုပ်ငန်းတွေအပေါ် Facebook အရေးယူခဲ့ပါတယ်။ဒီအထက်မှာမြန်မာတက်လုပ်ငန်းလည်းပါဝင်ပါတယ်။မြန်မာတက်လုပ်ငန်းဟာတိုက်ပြည်တော်ဝန်တစ်အယောင်းဝယ်အပေါ်မှာစီမံခန့်ခွဲနေတာဖြစ်တယ်လို့ Justice for မြန်မာအဖွဲ့ကဆိုပါတယ်။February လနဲ့ November လအတွင်းကျွန်းစစ်တန်ပေါင်း1600နီးနီးအမေရိကန်ကုမ္ပဏီတွေကိုရောက်ရှိသွားခဲ့ပါတယ်။တင်ပို့တင်ပို့မှု82ကြိမ်ရှိခဲ့ရမှာကျွန်းကအများဆုံးပါဝင်ခဲ့ပါတယ်။ကျွန်းများတွေနဲ့ပုံစဖြတ်စအဖြစ်တင်ပို့ခဲ့တာဖြစ်ပါတယ်လို့ပန်ကြီးဘကုမ္ပဏီကမ္ဘာကုန်သွယ်ရေးစီးရင်တွေကိုကိုးကားပြီး Justice for မြန်မာအဖွဲ့ကပြောပါတယ်။တရုတ်ကတဆင့်ခံပြီးအဲ့ဒီတက်ပို့လို့တစ်တွေကိုလည်းအမေရိကန်ကိုတင်ပို့နေပုံရတယ်လို့အဖွဲ့ရဲ့ထုတ်ပြန်ချက်အစီရင်ခံစာထဲမှာဖော်ပြထားပါတယ် EIDI ခေါ်သဘာဝတရားစရာများထုတ်လုပ်မှုပွင့်လင်းမြင်သာရေးအဖွဲ့အလို့ရ2018ဗန်ဒိုင်းနှစ်မှာတစ်ကုံတွေမှုကနေအစိုးရဟာအခွန်ဝင်ငွေအမေရိကန်ဒေါ်လာတန်100နီးနီးရရှိခဲ့ပါတယ်တရော့တဲ့ပစ္စည်းတစ်ခုလုံးကနေရတဲ့ဝင်ငွေကတော့စုစုပေါင်းဒေါ်လာ322တန်းရှိပါတယ
်မြောက်ကိုရီးယားနိုင်ငံကအတန်တက်ငါးစံပြန်တဲ့ဒုံးကျည်ကိုစမ်းသပ်ပြစ်လွတ်ပြီးရပ်ပိုင်းအကြမှာပဲအဲ့ဒီဒုံးကျည်ရဲ့ပိုပြီးဆွမ်းဆောင်ရည်ရှိတဲ့ဒုံးကျည်ကိုဒီကနေ့အင်္ဂါနေ့မှာစမ်းသပ်ပြစ်လွတ်လိုက်ကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒါဟာမြောက်ကိုရီးယားအနေနဲ့ပုံမှုအဆင့်မြင့်တဲ့လက်နက်တွေကိုစမ်းသပ်နေတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။အမေရိကန်တောင်ကိုရီးယားတို့နဲ့ပြုလုပ်တဲ့ဆွေးနွေးမှုတွေရပ်တန့်နေချိန်မှာပဲသူ့နိုင်ငံရဲ့စစ်တပ်ကိုနောက်ဆုံးဝန်နည်းပညာတွေရရှိအောင်လှုံ့ဆော်သွားမယ်ဆိုတဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးရဲ့နေတစ်ကူတန်တိထံကိုအကောင့်ထဲပေါ်နေတာလည်းဖြစ်ပါတယ်။ကနဦးတုံးတက်ချက်တည်းအရဒီကနေ့ပြုလုပ်လိုက်တဲ့ဒုံးကျည်ဟာအတန်နဲ့ဆယ်စပုံမြန်တဲ့နှုံးနဲ့ အမြင့်အဖြစ်35ခုနှစ်မှန်ရှိပြီး145မှန်အကွာဝေးကိုရောက်ရှိခဲ့တယ်လို့ယူဆရကြောင်းတောင်ကိုရီးယားပူးတွဲစီးဦးစီးချုပ်များရဲ့အကြီးအကဲကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။မြောက်ကိုရီးယားကဇန်နဝါရီလ9ရက်နေ့မှာစတန်တပ်ပြုလုပ်လိုက်တဲ့ဒုံးကျည်နဲ့ဆိုတဲ့အသေးစိတ်အချက်လက်ကို
တောင်ကိုရီးယားနဲ့အမေရိကန်ထောက်လိုင်းအဖွဲ့တွေကဆုံဆန်းဖော်ထုတ်နေတဲ့ဖြစ်ပေမဲ့လည်းဒီကနေ့စမ်းသပ်လိုက်တဲ့ဒုံးကျည်ဟာအဲ့ဒီဒုံးကျည်ရဲ့ပိုအဆင့်မြင့်တယ်လို့ယူဆတဲ့သူတို့အနေနဲ့ယူဆကြောင်းတောင်ကိုရီးယားပူးတွဲစီးဦးစီးချုပ်များရဲ့အကြီးအကဲကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။ ဒီတော့တွင်မှာပဲရုရှားရဲ့လုံခြုံရေးဆရာအဆိုပြုချက်အပေါ်စာနဲ့ရေးသားတုံ့ပြန်မှာမယ်လို့အမေရိကန်ကဂရင်းပြလိုက်တဲ့အကြောင်းရုရှားနိုင်ငံဒေါ်ပိုင်သတင်းဌာနအာရိုင်ကဆိုပါတယ်။ပွပွလင်းလင်းတိုက်ရိုက်အသားပါပါဆွေးနွေးကြတာကတော့အပြုသဘောဆောင်ပါတယ်လို့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကပြောပါတယ်။ယူကရိန်းကိုနေတိုးအဖွဲ့ဝင်နိုင်ငံအဖြစ်လက်မခံဖို့ရုရှားရဲ့တောင်းဆိုချက် ဂျနီဗာပြည်ထောင်စုမှာပါတယ်ဂျနီဗာပြည်ထောင်စုမှာရုရှားနဲ့အမေရိကန်ကြားကွဲပြားခြားနှက်ချက်တွေကနီးစပ်လာနေတဲ့အကြောင်းမပြသသေးပါဘူးပိုတူနဲ့ဘရက်ဆယ်မြို့မှာနေတိုးနဲ့ဂျာတာဗရီနဲ့ဗီယက်နမ်မှာဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ဖွဲ့ OSCE
အမေရိကန်တံများပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9:00နာရီကနေ10:00နာရီအထိ92.19kHz 55.5MHz တို့ညတိုင်းတိုမီတာ19kHz 22.6MHz တို့ညတိုင်းတိုမီတာ30kHz 63.5MHz
တို့ညတိုင်းတိုမီတာ35kHz နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင် မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းအိုမီကရွန်မျိုးဗီဇကွယ်ကိုဗစ်-19ကူးစက်နှစ်သို့သုံးဦးတွေ့ရှိခဲ့ကြောင်းစစ်ကောင်စီကြမ်းမာရေးဌာနကဒီကနေ့ကြေညာပါတယ်။ပြည်ပကပြန်လာသူတွေကကိုဗစ်-19ရှိသူ၄ဦးကိုစစ်ဆေးခဲ့တာမှာအိန္ဒိယနိုင်ငံကရီလီးဖ်လိုင်းနဲ့ပြန်လာသူ၃ဦးမှာရောဂါပိုး96%ကိုတွေ့ရှိခဲ့တဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။တချင်ထဲမှာပဲလူဦးရေ95 ကိုဗစ်ပွဲတော်လက်ခံကျင်းပမဲ့မြို့တော်ဘေကျင်းနဲ့တိတ်မွေးတဲ့ရှီယန်းမြို့နဲ့နောက်ထယူဇူးမြို့တွေမှာကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အကြောင်းအတော်အလာတွေကိုကန့်သတ်ထားသလိုမြို့ကနေကိုကိုဗစ်စစ်ဆေးမှုတွေပြုလုပ်နေပါတယ်။ရောဂါထိန်းချုပ်ရေးလှုပ်ဆောင်ဖို့ပွဲစီစဉ်သူတွေအားကစားသမားတွေနဲ့တာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတယ်လို့လည်းအိုလံပစ်ပွဲတော်ရောဂါထိန်းချုပ် ဒီအထူးထပ်ဆုံးဆောက်ဩစတြေးလျနိုင်ငံကနယူးဆောက်ဝေးပြည်နယ်မှာရှိတဲ့ကူးဆက်မှုတွေမြင့်တက်နေတဲ့နေရာကြောင့်ယောဂါစဖြစ်ခရဲကကနေ့အထိဩစတြေးလျနိုင်ငံမှာကူးဆက်သူ9000ကျော်ရှိနေပါတယ်ဝီရိုတီးယားပြည်နယ်မှာကူးဆက်မှုတွေမြင့်တက်နေပြီးမနေ့ကတည်းကထဲကူးဆက်သူ3000ရှစ်ထောင်ကျော်ရှိသလိုဆေးရုံတဲ့ကုသရသူတွေလည်းပုံများလာတယ်လို့ကျွမ်းမယူဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ခင်
Africa what the way book would be get hello, tie other way to the Inganiga, Georgia Valley. Daga, but my zone dear way a deep jet to body. They move what they song doya gani, what the way book would be get hello, a yen ladunga. Gasasa decado yet, Dakwanga, Tobian Gabadi. Tining a boy who may win you a long way, Jama, what the way Jana may be pitted so that Mansa jet way. Majami yet at the bad way, doing a purple like a beaten now. Arabine we got that the Yoniga, the Munarigo. တခွဲစစ်စေကြတာပါဝဲဝင်းရွေးချံဆဲချံနဲ့တတ်တတ်ယုံနှစ်ခုကနေနမူနာပါဝင်နမူနာပေါင်း၃၉၀တဲ့ကနမူနာတစ်ခုမှအခုလိုတွေ့ရှိရတာဖြစ်ပါတယ်ဝတ်တွေကမှနေရာရဲ့၃မိုင်ပတ်တယ်ကိုကူးဆက်စုံဖြစ်အစိုးရကကြေညာဖို့ရှိပါတယ်ဝတ်တွေတွာလာတင်ဖို့တာကိုကန့်တတ်ထားပြီးတန်ရရှိတဲ့ဝတ်တွေကိုတုတ်တယ်မှာဖြစ်ပေမဲ့အစိုးရကဝတ်ချံတွေကိုလည်း ဒီနာဂျီပေးမှာဖြစ်တယ်လို့မွေးမြူဖွံ့ဖြိုးတိုးတက်မှုဌာနညွှန်ကြားမှုကြောင့်ဆော်ဗစ်ဌာနထူကပြောပါတယ်အဲ့ဒီလိုနိဒာဂျီပေးဖို့အစိုးရဘက်ကထိုင်းဘက်ဝင်9ဆက်၄တန်အမေရိကန်ဒေါ်လာအဖြစ်စစ်ခွန်တက်မှတင်9တန်ကိုအင်္ဂါနေ့ကသဘောတူချထားပေးပြီဖြစ်ပါတယ်ဘာတရိတ်ဆန်ချမ်းမရေးဖွဲ့ကိုလည်းထိုင်းနိုင်ငံကအကြောင်းကြားမှာဖြစ်ပါတယ်
လေ့ကျင့်ပြန်တန်းရင်ဒီကနေ့အင်္ဂါနေ့မှာရုတ်တရက်ပျောက်ဆုံးသွားတဲ့F-16တိုက်လေယာဉ်ကလေယာဉ်မှုကိုပြန်တွေ့ရေးအတွက်ထိုင်ဝမ်အာဏာပိုင်ကြီးချိုးပန်းနေကြပါတယ်။ဒါဟာထိုင်ဝမ်ကျွန်းလေတပ်မှဖြစ်ပေါ်နေတဲ့မတော်ဆမှုတွေကနောက်ဆုံးဖြစ်ရတဲ့ခုလည်းဖြစ်ပါတယ်။ထိုင်ဝမ်ကျွန်းကပိုင်ဆိုင်တဲ့တိုက်လေယာဉ်တွေရဲ့အဆင့်အမြင့်ဆုံးဖြစ်တဲ့အဲ့ဒီ F-16V အမျိုးအစားတိုက်လေယာဉ်ဟာကျွန်းရဲ့တောင်ပိုင်းချာယာယီလေတပ်စခန်းကနေပြန်တက်သွားပြီးမကြခင်ပါပဲ။ရေဒါမြင့်ကွင်းကနေပျောက်ကွယ်သွားတယ်လို့ထိုင်ဝမ်ကဝေးဝန်ကြီးဌာနကပြောပါတယ်။ရှောက်ဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုအသေးချာလှုပ်ဆောင်ကြဖို့နဲ့ဘာကြောင့်ဒီတိုက်လေယာဉ်ပြတ်ကျသွားတာကိုမျက်မြင်သက်သေတွေကတွေ့လိုက်ရကြောင်းထိုင်ဝမ်အစိုးရကယ်ဆယ်ရေးဌာနကပြောကြားလိုက်ပြီ
လက်ကျင့်မှုပြန်တက်သွားတဲ့F16တိုက်လေယာဉ်ဟာတက်သွားပြီးမကြခင်မှာပဲပြတ်ကျသွားခဲ့ပူပါတယ်အလားတူပဲမနေ့ကလည်းF5E တိုက်လေယာဉ်နှစ်စင်းလက်ကျင့်ပြန်တန်းနေရင်လေထဲမှာအချင်းချင်းတိုက်မိပြီးတော့ပြတ်ကျသွားခဲ့ပူပါတယ်ခင်ဗျအာဖဂန်နစ္စတန်လူဦးရေရဲ့ထက်ဝက်လူ22တန်းအတွက်လူသားချင်းစာနာထောက်ထားမှုအကူအညီဒေါ်လာ3000လေးထောင်လေးရာလိုအပ်နေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ဒီငွေက ကျောင်းမနေရဖြစ်နေကြပါတယ်လို့ကုလသမဂ္ဂကဆိုပါတယ်အခုကြီးသာမရခဲ့လို့ရှိရင်ငါးနှစ်အောက်ကလေးတသန်းလောက်ဟာစိုးစိုးဝါဝါအဟာရချိုးတဲ့တဲ့ယောဂကိုခံစားကြရပါလိမ့်မယ်လို့လူသားချင်းစာနာထောက်ထားမှုဆိုင်ရာလက်ထောက်တွဲမှုကြောင့်မာတင်ဂရစ်ဖစ်ကပြောကြပါတယ်လူရဲ့တဝက်ဟာငါ့မှုခေါ်ပါခြင်းပင်နဲ့ရင်ဆိုင်နေရပြီးလူကိုယ်တန်းကပဋိပက္ခကြောင့်နေရဆုတ်ခွာတင်းရှောင်နေရသူတွေဖ ဒီကနေ့ကျွန်တော်တို့ကစလိုင်းရောင်းမှန်ကြောက်တော်ရပါဒီတောင်ပြင်အင်းကြီးနိုင်ငံတွေမှာလည်းအာဖဂန်နစ္စတာဒုက္ခတွေချောက်တန့်ရှိနေပါတယ်
နောက်ဆက်ရသတင်းတွေကိုကိုစုံဝင်းလိုက်နဲ့ဦးတင်မောင်ကန်တို့ကပြောကြားပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းပုဂ္ဂိုလ်ချက်တွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ချင်းပြည်နယ်ဘက်ကတိုက်ပွဲနောက်ဆုံးအခြေအနေကိုစပြောကြားပေးပါမယ်ချင်းပြည်နယ်မင်းတပ်မတူပြီး ဖလန်းမြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးCDFအဖွဲ့တွေကြားဒီနေ့ဇန်နဝါရီ17ရက်မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်စစ်ရေးတင်းမာနေတဲ့မတူပြီးမြို့နယ်ဘက်ကိုစစ်ကောင်စီတပ်တွေအင်အားထပ်ဖြည့်လာတယ်လို့လဲCDF တာဝန်ရှိသူတွေကပြောပါတယ်ချင်းပြည်နယ်ဘက်စစ်ရေးနောက်ဆုံးအခြေအနေအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုသားညုံပြောပြပေးပါရှင်
ချင်းပြည်နယ်မင်းတပ်မျိုးနယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးဖွဲ့တွေဒီကနေ့အင်္ဂါနေ့မှာလည်းဆက်ပြီးတော့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။စစ်ရင်တန်းတွေကို ဒီမိုင်းတိုင်ကျွတ်ချက်၃၉မိုင်ဝန်းကျင်မှာပဲတိုက်ပွဲဖြစ်တယ်။ကျွန်တော်ဘက်ကချုံခိုပစ်တာပဲကိုဘက်ကအထိကိတ်ကြာဆုံးတော့မသိရသေးဘူး။မနေ့ကမိုင်းတိုင်၂၀ခုမှာနေ့လယ်တနာကြီးရောက်အောင်ပေါ့နော်။ဒီလိုဖြစ်ခဲ့တယ်။ကျွန်တော်ဘက်ကကြာဆုံးရှိမယ်အထိကိတ်ကလည်းရှိမယ်။ဒါပေမဲ့ဘလောက်ကြာဆုံးပစ်တာကြောက်ပြောလို့မရဘူး။ဇန်နဝါရီလ၁၀ရက်နေ့တနင်္ဂနွေကလည်းမတူပြီးမျ မတူပီမျိုးနယ်တဲမှာတော့မတူပီပလဝလန်ချီဆိုင်ခမာယ304တဲရင်ကိုမတူပီ CDF အဖွဲ့ကနေပြီးတော့တရင်းလာနေနီးလေပိုင်းကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မတူပီ CDF ပြည်ညာရေးတာဝန်ခံကိုနေလင်းဦးကပြောပါတယ
်မနေ့ကတော့ကျွန်တော်တို့မတူပီကနေပလဝသွားတယ်လမ်းပေါ့လေပလဝချီဆိုင်ကလေခမာယ304ကိုကျွန်တော်တို့ CDF ဖွဲ့ဆိုင်တာပုံတိုက်တာပေါ့လေမိုင်းခွေပြီးကြတာအတက်ဆက်ဖက်ကသုံးဦးတာသုံးပြီးမှအများပြတန်ညာရရှိကြတာပေါ့လေ
မတူပီမျိုးနယ်တဲမှာဇန်နဝါရီလ3ရက်နေ့တည်းကမတူပီ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြတိုက်ပွဲတွေဇက်တိုက်ဖြစ်နေတာပါမင်းတက်နဲ့မတူပီမြို့နယ်တွေမှာလိုပဲချင်းမိနယ်ဒဲကဖလန်းမြို့နယ်ဝေဘူးလာမြို့ဘက်မှာလည်းဒီကနေ့တိုက်ပွဲတွေဖြစ်နေတယ်လို့ CNDF ပြည်ညာရေးတာဝန်ခံကပြောပါတယ်
မင်းတက်9နိုင်နဲ့7နိုင်ကျလာမှာတိုက်ပွဲဖြစ်နေ
အဲ့မှာဝေဘူးလာတင်းပါမယ်စောထောင်သားနဲ့မိုင်းလက်မိရဲ့သူတို့စီကန်းတို့တရားတော့များမယ်တဲ့အတေချီတော့ကျွန်တော်လည်းကြည့်ကြမကြည့်ရသေးဘူးခုနကဟိုပြစ်ဒုက္ခတုံးစုံလေစကိုင်းတိုင်းကလေးမျိုးနဲ့နှချောင်းကြည့်ရောဘက်ကနေချင်းမိနဲ့ဖလန်းမျိုးနဲ့ဘက်ကိုသွားတဲ့စစ်ကောင်စီတပ်တွေတနင်္လာနေ့ညနေပိုင်းကဝေဘူးလာမျိုးနီရန်အမ်ကြည့်ရောနဲ့ခီဒရန်အကြားရောက်စီအန်ဒီအက်ဖ်ဘက်ကမနေ့က ိုက်မှုတွေများတယ်လို့ CDF ဘက်ကပြောဆိုပေမဲ့ VOA ကတိကျအတိမပြုနိုင်သေးပါဘူး။တိုက်ပွဲအခြေအနေတွေကိုသိနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုလည်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဇန်နဝါရီလ9ရက်နေ့တနင်္ဂနွေနေ့ညနေကဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်တွေဖမ်းဆီးခဲ့တဲ့ဒေသခံ3ယောက်လည်းခုတတိလွတ်မလာသေးပါဘူး။တောင်ယာပြန်တဲ့အရတား9ယောက်ဖမ်းဆီးခံခဲ့ရတာဖြစ်ပြီးတော့2ယောက်ကိုတော့သူတို့ပြန်လွှတ်ပေးခဲ့ပါတယ်။စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းချင်းမီနယ်မင်းတပ်မတူပီဖလန်းထန်တလန်ဟာခါကံပလက်စတဲ့မြို့နယ်တွေမှာဒေသခံတွေကလက်နက်ဆွဲကင်ဆန့်ကျင်ခုခံတော်လှန်မှုတွေလှုပ်လာကြတာဖြစ်ပါတယ်ခင်ဗျာ။
ချင်းမီနယ်ဘက်ကစစ်ရေးအခြေအနေကြောင့်ကိုသားညုံပြောပြပေးခဲ့တာပါ။ဆက်ပြီးတော့တန်ရာနဲ့ဖန်းခံရသူအမျိုးသမီးတင်းတောက်ကိုစစ်ကြောရေးပို့တဲ့တင်းကိုပြောပြပေးပါမယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာ9ရက်နေ့ကရန်ကုန်မြို့ကျင်းမြိုင်တိုင်းမြို့နယ်မှာဆန္ဒပြသူတွေကိုစစ်ကောင်စီတပ်တွေကားနဲ့အတင်းဝင်တိုက်ဖမ်းဆီးခဲ့ခြင်း။ဦးခေါင်းမှာတန်ရာရခဲ့တဲ့အမျိုးသမီးတင်းတောက်ကိုစစ်ကြောရေးမှစစ်ဆေးဖို့စင်းယုံကနေဒီနှစ် January 17ရက်မှာခေါ်သွားတယ်လို့ရှင်းနေကပြောပါရယ်။အိမ်နေကသူနဲ့အတူတင်းယူနေစဉ်အဖမ်းခံရတဲ့ဓာတ်ပုံတင်းတောက်ကိုလည်းစစ်ကောင်စီကတရားစွဲဆိုဖို့ပြင်ဆင်နေပြီလို့ပြောပါရယ်ဒီတောင်ရန်ကုန်ကပေးပို့တဲ့တင်းကိုမဆုမွန်ပြပြပေးပါမယ်ရှင
်ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ9ရက်တင်းကုန်နေနေ့ကရန်ကုန်တိုင်းကြီးမနိုင်မြို့နယ်ပန်းမင်ကြီးလမ်းမပေါ်မှာငင်းငင်းချမ်းချမ်းနဲ့ခြေသက်ဆန္ဒပြနေတဲ့လူအုပ်ထက်ကိုစစ်တပ်ကနေကားအရှိန်ပြင်းပြင်းနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးတဲ့အချိန်မှာမြန်မာ Press Photo Agency MPA သတင်းဌာနကရုပ်သံသတင်းနောက်ဖြစ်တဲ့မမှုရတနာခတ်မမို့ထွန်းနဲ့ဓာတ်ပုံသတင်းနောက်ကိုကောင်းဆက်လင်းတို့ဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။မမှုရတနာခတ်မမို့ထွန်းဟာဥကောင်းမှာအပြင်းထန်ဒဏ်ရာနဲ့ဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ကိုကောင်းဆက်လင်းဟာလည်းခောက်ပိုင်းဒဏ်ရာနဲ့ဖမ်းခံခဲ့ရတာပါ။စစ်ဆေးရုံမှာတလားကျော်ကြာစေကူတမှုခံယူခဲ့ရတဲ့မမှုရတနာကိုရွှေပြည်သားစစ်ကြောရေးမှစစ်ဆေးဖို့စစ်ကောင်စီဘက်ကနေဒီကနေ့ January 17ရက်နေ့မှာခေါ်ဆောင်သွားတယ်လို့ရှင်းနေကပြောပါတယ်။သူ့မှာဥကောင်းမှာထိထားတဲ့ဒဏ်ရာကြောင့်ဝေဒနာတွေခံစားနေရုံပဲလို့လည်းအခုလိုပြောပြပါတယ်
။ခန္ဓာကိုယ်မှာရှိတဲ့တာမန်ပွန်းပဲ့ဒဏ်ရာတွေကကျောက်ရင်းသွားပြီ။နောက်ဥကောင်းမှာရထားတဲ့ဒဏ်ရာကလည်းပဲဒဏ်ရာအမိနဲ့တော့အနာပြတ်သွားပြီနဲ့အပြင်းပိုင်းကပေါ့သူအငြင်းရဲ့တွေကောင်းမှုနေတယ်နောက်တစ်ခါဒီတောင်းနေညံဖြစ်ပြီးတော့ဘဝမှာမှတ်မိတော့တဲ့အခြေအနေဖြစ်တယ်ငွေပဲပေါင်းအငြင်းကနေပြီးတော့မှခြေရပြီးတော့ပတ်ပြီးစီထားတယ်ငွေရကြတော့ကျောက်ပတ်ပြီးခြေလိုက်တယ်ဒါတဏှာအပြင်ခြေထိုးခြေပေါက်ပေါ့နော်အဲ့လိုလုတ်ခဲ့တာနဲ့လုတ်ရုံနဲ့နှစ်နှစ်လောက်ဆိုရင်တစ်ခါတိုင်းပြန်ကောင်းနေတယ်အဲ့လိုတော့မှတ်ချက်ပြုပြီးတော့မနေ့ကတော့ဆေးရုံကဆင်းနေပြီးတယ်ဆေးရုံကဆင်းနေပြီးတော့မှဒီနေ့မနေ့ဒီနေ့မနေ့ကြတော့ဒီရှိပြည်သားစစ်ကြောကြီးကလာခေါ်သွားတယ်လို့ကြည့်နေတိုင်းဒီဆန်းကနေမှသူ့မိသားစုကိုအကြောင်းကြားလာတယ်အခုအချိန်ကတော့ဒါရှိပြည်သားစစ်ကြောကြီးကစစ်ကြောမှခံနေရတဲ့အနေအထားဖြစ်တယ်
စစ်တပ်ကနေကားနဲ့အတင်းဝင်တိုက်တဲ့အချိန်မှာသူနဲ့အတူဖမ်းဆီးခံခဲ့ရတဲ့ဓာတ်ပုံသတင်းနောက်ကိုကောင်းဆက်လင်းဟာလည်းဒဏ်ရာတွေအရှင်းမပြောက်ခင်မှာစစ်ကြောရေးမှာစစ်ဆေးမင်းမြန်းခံခဲ့ရတာဖြစ်ပါတယ်။ဇန်နဝါရီလ10ရက်နေ့တနင်္လာနေ့တုန်းကတော့အင်းစိန်ထောင်ကိုလွှဲပြောင်းထားတယ်လို့သိရပါတယ်။ကိုကောင်းဆက်လင်းရဲ့အခြေအနေကိုလည်းရှင်းနေဖြစ်သူကအခုလိုပြောပြပါတယ်
။သူကကြတော့ခါခစ်ချီယိုးနဲ့စင်ဆုံယိုးပေါ့စင်ဆုံယိုးမှာတော်တော်ပြင်းထန်တဲ့ခြေကနေခါတယ်တို့လည်းပဲတက်တာသွားပြီဆိုပြီးတော့မှ၄ရက်လောက်ကြာမှာဒီဗီဒီယိုစစ်ကြောကြီးကိုခေါ်သွားတယ်ခေါ်သွားတဲ့ညမှာတော့ရှင်းမနေပြင်နေရစားအပ်တယ်ရှင်းမနေရစားမှာတ냐အိတ်ပြီးတော့မှနောက်တနေ့ဒီဗီဒီယိုစစ်ကြောကြီးကလာခေါ်တော့သူ့မိသားစုတွေနဲ့ညီလိုက်ရတယ်ပေါ့အဲ့ချိန်မှာတော့သူကနှစ်ယောက်တွဲပြီးတော့မှစားဖို့ပြင်သွားတာသူတို့ပြည်တယ်ဉာဏ်ကြီးတော့တက်တာတဲ့အနေထားတော့မဟုတ်ဘူးပေါ့နော်တို့လည်းပဲစစ်ကြောကြီးကနေပြီးတော့မှမနေ့ကတော့ဒီစဉ်ကြီးထောင်ကိုပြန်ပြီးပို့တယ်။ဟိုကကြီးမနိုင်။ဒီဆန်းကဘာပုံမှန်ကြီးတက်ပြီးဆွဲနေသွားတော့ဒါတော့မသိဘူးသူတို့နဲ့ဆက်လျအောင်။တမကြီးကတော့အခုချိန်ကြီးကြာတော့သူ့မိသားစုလည်းမသိဘူး၊ဆရာတို့လည်းမသိသေးဘူး
။သူတို့နှစ်ယောက်စလုံးဟာဆန္ဒပြပွဲတရင်းညယူနေချိန်မှာဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့မြန်မာ Press Photo Agency MPA သတင်းဌာနကပြောကြပြီးသူတို့နှစ်ယောက်စလုံးကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်။စစ်ကောင်စီကတော့သူတို့တွေဟာဆန္ဒပြပွဲတွေမှာကိုယ်တိုင်လှုံ့ဆော်ပြီးတော့တရင်းညယူတဲ့အတွက်ဖမ်းဆီးခဲ့တာဖြစ်တယ်ဆိုပြီးဆွဆွဲထားပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းစက်တင်ဘာလ1ရက်နေ့ကဖ ဒီကနေ့ကျွန်တော်တို့ကဆန်းစည်းခံရရတဲ့အလွတ်တန်းသတင်းနောက်တစ်ဦးဖြစ်တဲ့မတ်သူဇာဟာလည်းသူ့ဆွဲဆိုခံထားရတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုံးစုံလုံးဆောင်မှုငားရငါကာကြီးအမှုအတွက်ဇန်နဝါရီလ၃ရက်နေ့မှာတော့သူ့ကိုဆွဲချက်တင်တဲ့မတင်တဲ့ဆုံးဖြတ်ဖို့ရှိနေပါတယ်လို့ရှင်းနေကပြောပါတယ်အခုလက်ရှိစစ်ဆေးပေါ်ပေါ်ချက်တွေကမတ်သူဇာမှာကိုချီလီမီမီခံရလုံးလုံး
ဒီအမှုမပေါ်ပေါက်တဲ့အတွက်ဒီအဆင့်မှာပဲဆက်ပြတ်မပြင်းနဲ့လုပ်ပေးပြီးရောင်းဆရာတို့စော်လဲပြတင်ထားပါတယ်အခုလာမယ့်73ရက်နေ့ပေါ့73ရက်နေ့ကျရင်အဲဆက်ပြတ်အမိတစ်ခုချပါလိမ့်မယ်အဲကျွန်တော်ရေချောက်ထားချက်ကိုစော်လဲပြတ်ကိုပြရားရုံးကလက်ခံနေတင်တော့အဲ့ဒီမှာမတူတာလွတ်မှာပေါ့အဲလက်မခံဘူးကြဲတယ်ဆိုရင်တော့အဲ့ဒီမှာဆက်ပြတ်ပြင်ပြီးတော့မှဒါမတူတာနဲ့မတူတာနဲ့ပြ
ပြီးတော့လွတ်လပ်တဲ့အာရှအတန်းRFA ပါဝင်ပြည်တွင်းမှာရှိတဲ့အွန်လိုင်းချန်နယ်နဲ့သတင်းစာတိုက်တော်များများမှာအလုံးလုံးကင်ခဲ့တဲ့ဝိုင်းသတင်းတော်တူဖြစ်ပါတယ်ဆေးချုပ်ရေးကောင်စီအာဏာသိမ်းပြီးတဲ့နောက်မှာဖရိုက်ဒေးတိုင်းစ်နဲ့မြန်မာပရက်စ်ဖော်တိုအေဂျင်စီ MPA တို့မှာအလွတ်တန်းသတင်းထောက်ဖြစ်နေမေလာအထိလောက်ကင်ခဲ့သူတွေအရင်တော့ကသတင်းထောက်လောက်ခဲ့ဘူးတဲ့သတင်းမီဒီယာသမားတွေထပ်မံဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်သူတို့ကိုပြင်းထန်တဲ့ပုံမှန်တွေနဲ့တရားစွဲဆိုခံထားရတာဖြစ်တယ်လို့သတင်းသမားတချို့ကလည်းဖမ်းဆီးထောင်ချအရေးယူတာတွေကဆက်လက်ရှိနေသေးဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့အခြေစိုက်တန်လွင ထောင်နဲ့နှစ်ချမှတ်ခဲ့ပါတယ်။အဲဒီတော့ဂျုတ်ဒေါ်မြဝင်းရဟာပြီးခဲ့တဲ့ဇူလိုင်20ရက်နေ့ကတောင်ကြီးမြို့မှာသူမရဲ့နေအိမ်မှာတမိနှုတ်နဲ့အတူဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ ဆရာနာသိမ်းပြီးချိန်မှာစန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ခြင်းတုန်းကလည်းစစ်ကောင်စီဘက်ကသတင်းတော်တချို့ကိုဖမ်းဆီးခဲ့တာတွေရှိသလိုသတင်းဌာနရှိခုကိုလည်းထုတ်ဝေခွင့်ပိတ်သိမ်းခဲ့ပါတယ်။ဆရာနာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့သတင်းသမားကတရားကျော်ရှိပြီးတော့ဆယ်ဦးထက်မနည်းလည်းထောင်ချခံထားရပါတယ်။59ဦးကတော့ပြန်လည်လွတ်မြောက်လာခဲ့တဲ့အတွက်လက်ရှိမှာတော့သတင်းသမားအ
ထောက်ပံ့မှုတွေနည်းလာတဲ့ကြောင့်ဆက်ပြောပြပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရခိုင်စစ်ပေးဒုက္ခသည်စခန်းတွေမှာစားရေးတောက်ရေမလုံလောက်တဲ့ပြဿနာကြုံနေကြရတဲ့အပြင်ဆောင်းရာသီလည်းဖြစ်တာကြောင့်ဆောင်းတဲ့အနှွေးတွေလိုအပ်နေကြပါတယ်။နေရမပြတ်နိုင်သေးတဲ့စစ်ပေးဒုက္ခသည်ခုနှစ်တောင်းလောက်ရှိနေတဲ့ရခိုင်ပြည်မှာထောက်ပံ့ကူညီမှုတွေကလည်းအရင်ကထက်နှေးသွားတယ်လို့ဒုက္ခသည
ြင့်တက်လာတာကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ဘေးဒုက္ခသည်တွေခိုလုံနေကြတဲ့ယာယီဒုက္ခသည်စခန်းတွေမှာအစားအသောက်သုံးဆောင်မလိုလောက်မှုတွေကြုံတွေ့နေကြပါတယ်။ကမ္ဘာစံတမ်းရေးကောင်စီအစီအစဉ် WFP နဲ့နိုင်ငံတကာကြက်ချင်ဤအဖွဲ့ ICRC တို့ကငွေချင်းနဲ့စံစီစားစားတဲ့ကူညီထောက်ပံ့မှုတွေပုံမှန်ပေးနေပြီမဲ့ပြည်တွင်းကကူညီတွေပေးမဲ့သူမရှိသလောက်နေသွားတဲ့အတွက်လိုအပ်ချက်တွေဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်ရေးဆောင်ရနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများစီယုံ RC ကကိုစောစောထွန်းကပြောပါတယ
်အရင်လိုမျိုးထောက်ပံ့တဲ့အဖွဲ့တွေကမရှိနေတော့ဘူးအဲပုံမှန်ထောက်ပံ့တဲ့ ICRC တို့ပြည်ရောနောက်ဒီအနာဆိုင်ရာလူပြည်ပြည်ဌာနတို့ဟိုဒီလောက်ပဲပုံမှန်ရှိနေပေါ့လေအဲကျန်တဲ့အဖွဲ့တွေဆိုတာကတော့အနည်းငယ်လိုမရှိနေဘူးပေါ့အဲညောဆိုတော့ဒီပုံများဒေသခံအဖွဲ့တွေရောပရိုက်တာအဖွဲ့တွေရောတော့ထပ်ပိုင်းနေကြတာရှိပါလေဒီကဲမအနေနဲ့ဒီကကသူတို့အနေနဲ့ဒီဝင်ရလုံးငယ်တွေကိုတိုင်းတစ်ပိုင်းလုံးကြတာရှိပါတယ်အဲအခုကိုပြီးတဲ့ဖြစ်တော့တယ်နောက်ဆင်းနာသိမ်းပြီးနောက်ပိုင်းမှာတော့စီပေါ်တွေထိခိုက်လာတဲ့အခါမှာလုံးငယ်တွေကလည်းအရင်လိုမနှွေဘူးတော့ဘောနော်မစားလို့မရဘူးပြောပါတယ်ဒါကြောင့်မလို့ဒီစနေခါပိုင်းမှာတော့သူတို့အနေနဲ့အဲလူရှိတွေတော့ပို့ပြီးတော့များလာတယ်ဘောနော်တဖြည်းဖြည်းနဲ့
တော်တော်ပြုနေအတွင်းကလူကြီး9ကျော်နေထိုင်တဲ့တောင်မင်္ဂလာစီဘီဒုက္ခသည်စခန်းမှာဆိုရင်WFP ကငွေကြေးထောက်ပံ့တာတွေရှိနေပြီမဲ့ကုန်စည်နှုန်းတွေမြင့်တက်နေတာကြောင့်စားဝတ်တွေခက်ခဲနေတယ်လို့စီဘေးဒုက္ခသည်မအေးခင်ကပြောပါတယ
်စားဝတ်နေရတဲ့အဆင်မပြေပါဘူးဒါပေမဲ့ WFP ကတော့ဒူလူတရားကိုလည်း 18,000 ပေးတယ်တော့ရှိတယ်ဆရာအဲ့ဒါမများမင်းမလုံးမလောက်ဘူးလေစည်နှုန်းတွေလည်းတအားတက်တယ်လေဆရာစီတဘုံကို3,500အဲ့လိုမျိုးတက်နေလို့
အခုလိုစားနေကြခက်ခဲတွေအပြင်ဆောင်းရသည်ဖြစ်တာကြောင့်ဆောင်တဲ့နွေးတွေလည်းလိုအပ်နေတယ်လို့မအေးခင်ကပြောပါတယ
်ကိုကတအားရှမ်းနေတဲ့အချိန်မှာဆောင်နေအနည်းထည်တွေမလုံမလောက်ဖြစ်နေလို့တအားလိုအပ်တယ်လိုအပ်ရမှလည်းလူပေါင်းဒီမှာတော့900ကျော်ရှိတယ်900ကျော်မှာတော့ ว่าอยากจะรู้ว่าเราไม่อยากเป็นแม่ต้องอยากเนี่ยบ้าเราอะไรแค่เช่นนี้เนี่ยมันเนี่ยเราสองปีเดียวเราปุ่งแม่เราปีเดียวเสียวอะไรติงโก้เนี่ยต้องเสียปีเดียวเสียแล้วแม่อินติงทองมาลัวเราเช่นเดียวเสียลุลิเสียกูอยากเสียลุลิเสียอะไรมันลงล็อกเช่นนี้ลูกตาเช่นนี้เนี่ย
นี่ก็ต้องไปเสียรอแต่คุณมาไม่ใช่ผู้เสียเลยดีแน่เลยอาจจะเลื่อนเนื้อเทเดมไปบูสองเลยไปบูยูเนสอะไรอะไรสองปีจะต้องเทเวสติงก็ต้องทำได้เสียที่ใครมีเรื่องมาเนี่ยต้องเสียเสียกูเนี่ยกงไปแล้วเกรงก็ยามาสุดเนี่ยจะใครจำเราอีรู้จ้าแต่เวจีจะพิบากันแล้วจ้าจะใครดีด้วยกันต้องยิ่งจ้าโอ้ยสงกรานต์จะมีเกียบจีสิบเอ็ดข้อเดียวกันนี่มาโคโลนีแต่งจ้าไป แล้วที่ยังมีเนี่ยมาแต่บริษัทนี้ยี่สิบเอ็ดข้อเดียวมีอาซูนี่ยังเป็นตัวกิจวิเมย์ไม่เนี่ยปกเวสีเรศจันเลนเนี่ยดิมเชียนดีดูเจียวอะไรก็ยอดยอดอะไรนี่ยังเป็นเจ้าหน้าจ้าดีเรียบจีนสุยากาเลยลงจุยอามากันเจมเป็นหน้าดีละเจ้านี่ยังเป็นเจ้าหน้าเนี่ยสิบเอ็ดข้อเดียวซื้อบ้าคนเราดาวนี่บ้าตัวข้อเดียวกันนี่มาชินิจาวาเลยครับ
อุตสาหกรรมอเมริกันดอลลาร์สิ่งละลูกช่วยเสียสตองสินเนตตัวเองกงจะช่วยเสียดอลลาร์จากเลนจีจายาออกมาอเมริกันดอลลาร์กูเปลี่ยนป้ามาเลี้ยงยามาจังหวะนัทเอาหนีบาสิ่งละลายจ้าช่วยเสียกันเลยจะจัดดาวกูจะสั่งเสียดเองคนนัทเอาหลังสิ่งละนี้ไว้อเมริกันดอลลาร์สิ่งละเด็ดจ้าช่วยเนสสตองสินบ้างเวทจะช้าตัวเองกงจะช่วยเสียดอลลาร์จากยังงงกับปีปุ่นลายตัวเองกูจะจดเองจะจับไปบ้างไม่ใช่
มาเรื่องงานช่วยเสียหนูฮะแต่ประเดี๋ยวมาจังหาดองหลังสีเดียร์ลากันมาที่นี่จะหน่วยละสิ่งนี้มาหรอข้าวสีจะจัดดาวกูเสียสิบเต็งคนละดองจะบ่วงจริงสีที่ที่นี่ไปเลยช่วยเอาไว้ไล่ดูสีเดียร์ดำอยู่มั่วไปอเมริกันดอลลาร์ยิ่งบ่าวสีเดียร์ลากันไปจ้างลูช่วยลงเงินเสียงอันเต็งตะวันสีดูดูพี่เด็กอุ้มอยู่มีเงาฟิวเอโก้เบียวไปเลย
สิ่งอะไรก็ไม่ใช่ป้อนเลยล่ะสิ่งอะไรที่เป็นตัวเราที่จะรู้จักเราเลยยังไม่ได้เป็นอะไรก็บ้าสิ่งที่ก็รอต้องสาวกูอเมริกันตัวเราจะท่องคนยังอาเซนเนี่ยท่องเสียป้องจิมาเวอเตจจัดที่นี่ไปเลยมันจะกินยาวลาโรเมติอุนิดกูจิมากับบ้าสิ่งที่เล่นเนี่ยเจนี่รับว่าที่เย็บไปมีมันยังมาดอลลาร์สิ่งเดียวละก็ที่บ้าปูกงาจาร์เรวงวีเปียงเวลาละเนื้อตัวละจังลู ช่วยลงเงินที่ชูกับฟิวเอโก้เปียวไปเลยที่นี่ผู้บังคับตั้มทาร์เรตโดนลาบาวซีก็ตัวลาโก้ท่องคนยาคนเสียชีวิตจะสิทธิ์บีเปียนป้ามาจันทร์ท้าวงเจเนียยาวเวลูนิจาวาเลยที่เยาวงเวลูกองนารีมาโดนลาลูดลาเวียนยาดูดีการอเปียนป้ามาเป้าซีบีบีเวียนิจาวาเลยมาจังเวียนโดนลาเลนูมาโดนลาซีมินิรามูโดนลาเนวียาเรสตองซีซีกาเลตีเอี่ยเนี่ยจันทร์ลาวาเลยจังการอ เปลี่ยนภาษีกว่ามาอเมริกันตัวลากูเนี่ยมาจังหวะนัดทองนี้ภาษีนี่ได้จ้ามาผู้บังการอ่ะหลังจากที่เต็นท์เนี่ยกรมนิเวศกูเปลี่ยนภาษีเนี่ยเรนโนเน่อเมริกันตัวลาตันตงเสียจ้ากูนัดทองนัดสัตว์คู่เนี่ยเป็นไงยองชาปีเก็บไปเลยกินวันนี้เวทาร์เรดีเซกาและมังสันนัดลากูปีนี้กรมนิเวศกูก็แซนอยล่าเสียดีนี่ก็สาบียองชาตัวเมลูเนี่ยมาจีนเนี่ยยินดีที่จะเสียสิ่งอุจจาระกับทุกอย่างทั้งวันเลยแต่ในงานลูมาชีเด
ตัวสังเวยกู้จะกู้กันเลยตัวนู้นเนี่ยยังชอบปีตัวเมลูสุดท้ายเลยจะในงานนู้นได้ยังไงส่วนนู้นลุงนั่นเราอยากไหนบุคเคเคสิโอเมลูมันเลยก็สตองสีสั่งเสียงดูกับฟิวเอโก้เบียวไปเลยเลี้ยงอะไรด้วยมาสตองสีจะไปปากูจะติดต่อสิ่งเดียร์อะไรลูกตัวเบียวไปเลยแต่เนี่ยเวลาเนี่ยสตองเราโกหกเองเออเราบอกเลยเราไม่รู้ความจริงเช่นเดียร์ดีดีจะได้ยินเช่นเดียร์คุณเจ้าเลย
ที่นี่บางทีต้องนั่งกระท้องจอเลยคุณต้องนั่งกระท้องก็แล้วสิถ้าเป็นยังไงต้องนั่งกระท้องจอเลยไอ้ยังไงต้องนั่งกระท้องจอเลยไปเชียร์ไอ้ยังไงช่วยยังไงเนี่ยเราไม่ใช่มั้งเอาเรื่องที่เรากงกงกันเนี่ยพี่ว่าตอนนี้ก็ดีที่ได้ยินน้องเขาจะขาดสุดวันนี้เป็นเช่นไรที่นี่เซนอยล่าเสียนี่มาสัตว์ดงสีเป่าสีก็ออกเต็นต์จะลีดาวูจะท้องเลี้ยนนั่งหาจักรนี่จะท้องเลี้ยนคนเสวยวงจริงสีชีบาร์เลย เสียหน้าเดินมีนอบังเกรก้ากงซีนุ่งนี่ยี่ยี่จะลาจีมาอะคุณรู้สัตว์ดงสีเซนุ่งนี่จะลาในเดือดเว่กงซีนุ่งนี่ที่แทบปูจะลาบูดาชินเรียบบ่รู้ก็สู้ยี่นี่จะบาร์เลยเขมีย
ช่วยสตองสินะตัวเองคงจะช่วยเนี่ยจะลาเรจังก็จะต้องจับจับไปตัวเราไปเช่นที่เนี่ยเราจะต้องพูดกับจุกันจะเล่าไปเว้ฟิวเอ็มยามาบ้าสิ่งนี้ก็ยังเสียหน้าที่ทุเรียนไปเนี่ยบ้าจุดยาไปไหนว่ามารอเอ็งอันนี้ยังไงจะสับไปเนี่ยจะเป็นสิ่งกันอะไรก็ไม่จ้าเกินน่าเสียบุชีไปเช่นฟิวเอ็มเมริกันได้ยุติในวิดีโอทุเรียนมือกูนี่เป็นเมริกันที่อาจจะว่าชนะมิโรกันนี่ได้ยัยทุเรียนจนสับไปเนี่ยบ้าเลย
တို့ဖမ်းယူမှုနဲ့ line to media တို့အပြင်ကျွန်တော်တို့ view in မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ famis.viewinnews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ view in မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ end link ဖြစ်တဲ့nlink.com/download ဆိုတဲ့ web link ဆောင်မှာ application ရယူနိုင်ပါတယ်နော်။ View American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။ View မြန်မာဘာသာအတန်းလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ American နိုင်ငံရဲ့အကြောင်းနဲ့အင်္ဂါညဆွေးနွေးကန်စရဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါ။အခုဆက်ပြီးအင်္ဂါညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးဝက်ရည်နှလုံးနဲ့အစာတို့ကုသပေးတဲ့အကြောင်းပြောပြပေးပါမယ်။ American ပြည်ထောင်စုကနှလုံးရောဂါအပြင်းထန်ခံစားနေရတဲ့လူတစ်ယောက်ကိုမျိုးဗီဇပြုပြင်ထားတဲ့ဝက်ရည်နှလုံးနဲ့ပထမဆုံးအစာတို့ကုသပေးလိုက်ပါတယ်။တရိတ်ဆန်စီကနှလုံးနဲ့လူသားတစ်ယောက်စီအစာတို့ကုသပေးလိုက်ပြီး၃ရက်ကြာတဲ့အထိလူနာအခြေအနေကောင်းနေတယ်လို့သူ့ကိုကုသပေးခဲ့တဲ့ဆရာဝန်တွေက January 10ရက်နေ့မှာပြောလိုက်ပါတယ်။ Writer သတင်းကိုအခြေခံပြီးနန်းလောင်ကတင်ပြပေးထားပါတယ်ရှင်
။ American ပြည်ထောင်စု Maryland ပြည်နယ်ဆေးတက္ကသိုလ်ကဆရာဝန်တွေဟာဝက်နှလုံးနဲ့လူကိုအစာထိုးကုသပေးလိုက်ပါပြီ။ဒီကူတုန်းကတော့မျိုးပီစပြုတ်ပြင်းပြောင်းလိုက်ပြီးတော့ကိုအင်ကအစာထိုးကုသပေးနိုင်တဲ့နီလန်းတဲ့တဲ့မျိုးဖြစ်လာပါတယ်။ဒီကုသမှုအောင်မြင်မယ်ဆိုရင်တော့လူကိုအင်ကတွေကတော့မိခိုးနေရတဲ့အဖြစ်မျိုးရှောင်လွှဲနိုင်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်နေပါတယ်။ဒီခွဲစိတ်မှုမှာပါဝင်ခဲ့တဲ့ဒေါက်တာဘတ်လီဂရစ်ဖစ်ကအခုလိုရှင်းပြပါရယ
် Never done this in a human and I
like to think that စာထုတ်ကုသပြီးတာမျိုးကျွန်တော်တို့မလုပ်ခဲ့ဘူးပါဘူ
း
လူနာအတွက်အကောင်းဆုံးကုသုံးတစ်ခုလုပ်ပေးလိုက်နိုင်တယ်လို့ထင်ပါတယ်ဒါပေမဲ့သူ့ကိုဆက်ပြီးတော့စောင့်ကြည့်တော်ဘူးလို့ပါတယ်တရက်တစ်ပတ်တစ်လဒါမှမဟုတ်နှစ်နဲ့ချီပြီလားဆိုတော့မသိသေးပါဘူး
မေရီလန်ပြည်နယ်မှာနေထိုင်တဲ့အသက်58နှစ်အရွယ်ဒေးဗစ်ဘန်နက်တော်ဒီကူရုံးကနောက်ဆုံးရွေးချယ်စရာနေလန်ဖြစ်ပါတယ်ခွဲစိတ်မှုမလုပ်ခင်တည်းရဲ့အလိုမစ္စတာဘန်နက်အတွက်မေရီလန်တက္ကသိုလ်ကထုတ်ပြန်ချက်မှာတော့အတိခံမလားခွဲစိတ်မှုခံယူမလားဆိုတဲ့နီလန်းမဲရှိတဲ့အတွက်ဒီနီလန်းကိုရွေးချယ်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပြောထားပါတယ်ဒီလိုအစားထိုးစမ်းသပ်ကူတာမှုအတွက်အမေရိကန်အစားအသောက်နဲ့ဆေးဝါးကိုကယ်ရေးဌာန FDA ရဲ့အရေးပေါ်ခွင့်ပြုချက်ကိုလည်းမေရီလန်တက္ကသိုလ်ကတောင်းယူခဲ့ရတာပါ
The surgery on our patient around
ခွဲစိတ်မှုကနိုင်နေချီပြီးကြပါတယ်မြေကြီးပိုင်းထိရောက်သွားပါတယ်နှလုံးအတစ်ကလူခန္ဓာကိုယ်ထဲမှာဘယ်လိုလှုပ်ရှားသလဲဆိုတာစမ်းသပ်ဖို့ခွဲစိတ်မှုကိုခဏရပ်ထားဖို့လည်းပြင်ဆင်ထားကြတာပါတရိတ်ဆန်စီကနှလုံးလူကိုယ်ထဲမှာကောင်းကောင်းလှုပ်လှုပ်တာမြင်ရတော့တိတ်ကိုအားရမိပါတယ်
American ပြည်အောင်စုမှာကိုအင်ကအစာထိုးကုသမှုခံယူဖို့စုံဆိုင်နေတဲ့သူပေါင်းတသိန်းသသောင်းကျော်ရှိပြီးတော့နှစ်စဉ်လူနာ6000လောက်ကုသခွင့်မရခင်အသက်ဆုံးရှုံးနေကြရတယ်လို့ organdonor.gov internet ဆာမျက်နှာမှာဖော်ပြထားပါတယ်။ဝက်ရဲ့ကိုရင်းအင်ကအစိတ်ပိုင်းတွေကလူသားတွေနဲ့တိတ်ကိုဆင်တူပြီးတော့ဝက်တကောင်ကိုတက်လိုက်တဲ့အချိန်မှာသူ့နှလုံးအရွယ်အစားကလူနှလုံးနဲ့ရွယ်တူလောက်ရှိပါတယ
်။
အစာထိုးထားတဲ့ဝက်ရည်နှလုံးသားကိုလူကိုယ်ကဆွမ်းအားဖြင့်တိုက်ခတ်ပါလိမ့်မယ်။ဒါကိုတော့စောင့်ကြည့်ရမှာပါ။အဲဒီအတွက်လည်းကုထုံးသစ်တစ်ခုကိုပြင်ဆင်ထားပါတယ်။မျိုးဗီဇပြုပြင်ထားတဲ့ဝက်ရည်နှလုံးသားကလူနှလုံးသားလိုတသားတည်းဖြစ်လာအောင်ကိုယ်ကဆွမ်းအားတွေကတိုက်ခိုက်လာရင်လည်းတုံ့ပြန်နိုင်အောင်ပြင်ဆင်ထားတာဖြစ်ပါတယ်
။ဝက်ရည်ကြောက်ကပ်အသည်းနဲ့အဆုတ်တွေကိုလည်းအစာထိုးကုသတဲ့နေရာမှာတုံ့လို့ရမလားဆိုတာကိုပညာရှင်တွေသုတေသနလုပ်နေကြပါတယ်။အရင်ကငါလုပ်ခဲ့တဲ့အလားတူအစာထိုးကုသမှုတွေမှာတော့မျိုးဗီဇချင်းမတူတာရဲ့ကြောင့်လူခန္ဓာကိုယ်ကဝက်ရည်နှလုံးကိုလက်မခံတဲ့အတွက်အောင်မြင်မှုမရခဲ့ဘူးလို့လည်းဒေါက်တာဂရစ်ဖစ်ကပြောပါရယ်မစ္စတာဘန်နက်ကိုယ်ရဲ့အစာထိုးခွဲစိတ်ထည့်ပေးထားတဲ့ဝက်ရည်နှလုံးမှာတော့လူကိုယ်ကဆန့်ကျင်တတ်တဲ့မျိုးဗီဇတချို့ကိုဖယ်ရှားထားပြီးကိုယ်ခံစွမ်းအားလက်ခံတဲ့လူမျိုးဗီဇ6မျိုးကိုထည့်ထားပေးတာပါဒါအပြင်အဆမတန်ကြီးထွားတဲ့မျိုးဗီဇတွေကိုလည်းဝက်နှလုံးထဲကနေဖယ်ထုတ်ထားပါတယ်အစာထိုးထားတဲ့နှလုံးအစ်စ်ကိုခန္ဓာကိုယ်ကစန့်ကျင်တာမျိုးမလုပ်အောင်လို့စမ်းသပ်ထုတ်လုပ်ထားတဲ့ဆေးတမျိုးကိုလည်း Guinness ကဆေးကုမ္ပဏီကမစ္စတာဘန်နက်အတွက်ထုတ်လုပ်ပေးထားတာဖြစ်ပါတယ
်။နန်းလောင်ပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးအပတ်စဉ်ထုတ်လွှင့်ပေးနေကြတဲ့အင်္ဂါညဆွေးနွေးခန်းမတိုင်ခင်အမေရိကန်နိုင်ငံရေးအကြောင်းပြောပြပေးပါမယ်။ရုရှား-ယူကရိန်းနယ်စပ်ကတင်းမာမှုတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားထိပ်တန်းတာဝန်ရှိသူတွေဒီသတင်းပတ်ထဲတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီဆွေးနွေးပွဲရဲ့ရလဒ်ဘလို့ဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးမစ္စတာကွင်းပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်။
ဒီ သွင်းမှတ်တွင်ဂျနီဗာမှာကျင်းပမယ့်အမေရိကန်ရုရှားဆွေးနွေးပွဲမှာရုရှားတပ်ဖွဲ့ဝင်3000လောက်တက်ဆွဲထားပြီးအခြေအနေတွေတင်းမာနေတာနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိပါတယ်။နေ့တော်ကြအဆင်မပြေဖြစ်လာရကနေအခုအခါမှာရုရှားဘက်ကတက်တွေတိုးမြင့်ချထားလာတာပါ။ရုရှားဘက်ကတော့အိမ်ကြီးချင်းနိုင်ငံကိုကျူးကျော်သိမ်းပိုက်ဖို့အစီအစဉ်မရှိကြောင်းနဲ့လုံခြုံရေးအမခံချက်ရှိဖို့အရှေ့ဥရောပကနေနေတိုးတက်တွေပြန်လည်ဆုတ်ခွာဖို့တောင်းဆိုပါတယ်။အမေရိကန်ဘက်ကတော့တက်ဖွဲ့ဝင်တွေဘယ်နေရာမှာချထားမယ်၊ဘယ်နေရာမှာစီးရေးလက်ချက်မှုတွေလုပ်မယ်ဆိုတာနဲ့ပတ်သက်လို့စာချုပ်ပါအချက်တွေကိုဆွေးနွေးညှိနှိုင်းနိုင်မယ်လို့အမေရိကန်တက်ဖွဲ့ဝင်အရေးအတွက်တော့ရှော့ချမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်။
To make actual progress,
Russia ကယူကရိန်းကိုကျူးကျော်သိမ်းပိုက်ဖို့အစဉ်သင့်ပြင်ထားတဲ့အနေနဲ့နေဆက်မှာရုရှားတပ်ဖွဲ့ဝင်တသိန်းလောက်တက်ချထားတာမျိုးဒီအင်အားကိုတမဟုတ်ချင်းနှစ်ဆလောက်တိုးဖို့ဖြစ်နိုင်ခြေပဲလဲရှိနေတာဆိုတော့အခြေအနေတိုးတက်မှုတွေတွေ့ရဖို့ခက်ခဲပါတယ်
။ရုရှားဒုတိယနိုင်ငံသားဝန်ကြီးဆာဂေးရစ်ကိုကလည်းရုရှားတွေရဲ့လူမျိုးရေးနဲ့ပတ်သက်တဲ့စိုးရိမ်ပူပန်မှုအပေါ်အမေရိကန်ဘက်ကနားလည်မပေးနိုင်တာကြောင့်ဆွေးနွေးပွဲကနေတိတ်ရလက်ကောင်ထွက်လာမှာမဟုတ်ဘူးလို့ရုရှားသတင်းအေဂျင်စီကတနင်္လာနေ့မှာပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့ရှင်းနှစ်ကယူကရိန်းပိုင်းခရိုင်းမီးယားကျွန်းကိုရုရှားတွေကျူးကျော်သိမ်းပိုက်ပြီးကလေးကနှစ်နိုင်ငံကြားဆက်ဆံရေးတင်းမာလာခဲ့တာပါ။ယူကရိန်းဟာအရင်ဆိုဗီယက်ပြည်ထောင်စုကဖြစ်ပါတယ်။အခုလိုအခြေအနေတွေကြောင့်အဲဒီဒေသကိုအမေရိကန်တပ်တွေဆင်လွတ်ဖို့အကြံပြုတာမျိုးရှိပေမဲ့လို့ဘိုင်ဒန်ဆိုရရဲ့ယက်တီချက်အတိုင်းတပ်တမန်ရေးအရာအဖြေရှာတာမျိုးကပိုအလုပ်ဖြစ်မယ်လို့လဲဆိုကြပါရယ်။ Republican ထက်လွတ်တော်အမတ် Mike Rounds က ABC This Week အစီအစဉ်ကိုအခုလိုပြောရယ်။
But I think sending a message
to the people who are going to be accomplished, the people who are going to be accomplished, the people who are going to be accomplished, Mr. Putin, the people who are going to be accomplished, the people who are
ဒုလိုကိစ္စမျိုးဟာယူကရိန်းဘက်ကရည်တည်ရဆိုတာထက်နိုင်ငံတကာနိုင်ငံကနေအခြားနိုင်ငံတကာနိုင်ငံအပေါ်အင်အားသုံးကြီးကျော်တာမျိုးကိုလက်သက်မခံနိုင်တာဖြစ်တယ်လို့အမေရိကန်ဘက်ကပြောတယ်။နိုင်ငံသားဝင်ကြီးဘလင်ကင်က
That's why it's so important
ယူကရိန်းနဲ့အတူရည်တည်ရဆိုတာထက်နိုင်ငံတကာနိုင်ငံရဲ့ပိုင်နဲ့အချုပ်အခြာအာဏာလွတ်လပ်တဲ့နိုင်ငံတကာနိုင်ငံဖြစ်တယ်ဆိုတာကိုအတိအမှတ်ပြုအလေးထားဖို့ဟာအလွန်အရေးကြီးပါတယ်။
နိုင်ငံကိုယ်စားလှယ်တွေဆွစ်ဇာလန်မှာတည်ဆုံပြီးဒီသတင်းပတ်ထဲမှာပဲဘယ်လ်ဂျီယံနဲ့ဩစတြီးယားနိုင်ငံတွေမှာဆက်လက်ဆွေးနွေးဖို့ရှိပါတယ်ခင်ဗျာ
ကိုအောင်ပြပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးကြောင့်နားဆင်ကြရတာဖြစ်ပါတယ်အခုတခါတော့ပြည်သက်နိုင်ငံကတိုက်တန်းနဲ့တင်မောကြီးဘော်ကအတုံးဆောင်နေကြောင်းပြောပြပေးမှာပါလွန်ခဲ့တဲ့နှစ်ပေါင်း130ကနှစ်မြုပ်ခဲ့တဲ့တိုက်တန်းနဲ့တင်မောကြီးဘော်ပတ်သွားခဲ့ကြတဲ့ခီးတယ်ရီရဲ့အတုံးဆောင်အဝတ်အစားတွေကိုဗြိတိန်နိုင်ငံလန်ဒန်မြို့မှာပြသနေပါတယ်ပစ္စည်းပေါင်း200ကျော်ပြသထားတာမို့ဒီပစ္စည်းတွေကနေခီးတယ်ရီရဲ့အကြောင်းနဲ့အဖြစ်အပျက်တွေသိရအောင်ပြပွဲကိုမဆုမျက်မုံနဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားကြည့်ရအောင်ပါရှင
်1922ခုနှစ်တုန်းကကဘာဘော်ကအခမ်းအနားဆုံးတိုက်တန်းနဲ့တင်မောကြီးဘော်မှာခီးတယ်ရီဘလို့လိုက်ပါစီးနေခဲ့ကြတယ်ဆိုတာကိုကိုယ်တိုင်မြင်နိုင်ခံစားနိုင်အောင်လို့ဗြိတိန်နိုင်ငံလန်ဒန်မြို့ကနေဒါဝါတာအရပ်မှာ Titanic The Exhibition ဆိုတဲ့ပြာခံပြသနေပါတယ်။တင်မောကြီးစီးခဲ့ကြတဲ့ခီးတယ်ရီရဲ့အတုံးအဆောင်တွေပထမရန်စားအပိုင်းကစပွဲကလတ်ထိုင်းပကံခွက်ရောက်တွေအထိပစ္စည်းပေါင်း200ကျော်ကိုပြသထားပါတယ်။တင်မောကြီးဘော်ကခီးတယ်ရီရေးသားခဲ့တဲ့စာရင်းတင်မောကြီးနဲ့ပတ်သက်တဲ့သတင်းတွေအသက်ရှင်ကြာရည်သူတွေပြောပြတဲ့အတွေ့အကြုံတွေအားလုံးကိုလေလာနိုင်အောင်လဲဒီပြကမ်းမှာစူးစီးပေးထားပါတယ်။တင်မောကြီးရဲ့ပထမတန်းစာစိန်ခန်းအိတ်ခန်းတွေကနေတတိယတန်းစာအခန်းချင်းလေးတွေအထိအပြင်မှာပြင်ဆင်ထားခဲ့တဲ့အတိုင်းနဲ့စင်တူပြန်လဲပြင်ဆင်ပြသထားပါတယ်။ဂဒင်းတွေစပွဲတွေကလတ်ထိုင်းတွေအပြင်ပထမတန်းစာအိတ်ခန်းတွေဘက်ကလူသွားစင်းကြံရှောက်လန်းအထိအားလုံးအသေးစိတ်ပြန်လဲပြင်ဆင်ထားတဲ့အတွက်စိန်ခန်းပထမတန်းစာနဲ့တတိယတန်းစာအပိုင်းဘလောက်กว่าတယ်လဲဆိုတာကိုလည်းကိုယ်တိုင်မြင်နိုင်ပါတယ်။ရွှေရှားနေတဲ့အေယာမရေခဲကြောက်ဆိုင်တုံးကြီးကိုတိုက်တန်နစ်တင်မောကြီးတိုက်မိပြီးလက်မြုပ်သွားခဲ့တဲ့အချိန်အထိတင်မောပေါ်ပါလာတဲ့ခီးတယ်ရီဝစ်စားခဲ့တဲ့အဝတ်အစားတွေတုံးဆွဲခဲ့တဲ့ပစ္စည်းတွေကိုပြသထားတဲ့အထက်မှာအခုမြင်နေရတာကတော့အဲ့ဒီနေတော့ကအသက်မသေးပဲလွတ်မြောက်ခဲ့သူခီးတယ်ကယ်ရိုလီနာဘီစထရောမ်ဝစ်ဆင်ခဲ့တဲ့ညဝက်အင်ဂျီဖြစ်ပါတယ်အခုလိုတင်မောကြီးပေါ်ပါသွားခဲ့ကြတဲ့ခီးတယ်ရီရဲ့ကိုပိုင်ပစ္စည်းအသုံးဆောင်တွေကနေသူတို့နဲ့ဆက်နွယ်နေတဲ့ဖြစ်ရပ်မှန်တွေကိုသိနိုင်တယ်လို့ပြာခန်းတာဝန်ကလည်းဖြစ်သမိုင်းပညာရှင်လည်းဖြစ်သူ Klaus Roran ကရှင်းပြပါတယ
် Regarding the objects and what they tell us is for example a diary kept by a man from Finland
ဒီပစ္စည်းတွေကနေကျွန်တော်တို့ဘာတွေသိရတယ်လဲဆိုတော့ဥပမာ
ဖင်လန်နိုင်ငံကလူသားတယောက်ရဲ့ diary ဆိုတိုက်တန်းနဲ့သင်္ဘောကြီးပေါ်မှာရှိတဲ့တအုပ်သေးတော့ diary ဆောက်ဖြစ်ကောင်းဖြစ်နေပါလေသူ့ရဲ့ကိုယ်ပေါ်မှာတွေ့ခဲ့ရတာပါရေခဲဆိုင်ကြီးနဲ့သင်္ဘောကြီးတိုက်မိတဲ့ဧပြီလ14ရက်နေ့အထိ diary ဆောက်ဆောင်ထားခဲ့တာဖြစ်ပါလေခလေးပနတ်လေးတစ်စုံဆိုလေအသက်ငယ်လေးနံပါတ်1ပေါ်မှာအသက်ရှင်ခဲ့တဲ့အသက်၄နှစ်အရွယ်မိန်းကလေးငယ်လေးစီးထားတဲ့ပနတ်ဖြစ်ပါလေသူ့အမေရောအဖေပါအသက်ငယ်လေးပေါ်ခုံဆင်းလို့မြောက်ခဲ့ကြပါတယ်ဒေါက်ကလတ်တတိယရန်ကလိုက်လာသူတွေတဲ့တမိသားစုလုံးအသက်ရှင်ကျန်တဲ့မိသားစုတချို့ထဲမှာသူတို့မိသားစုလည်းပါပါတယ
်အေယာမတိုင်တန်နစ်သင်္ဘောအသစ်ကြီးကိုရေချပြီးတဲ့နောက်ပထမဆုံးခီးစဉ်အဖြစ်နဲ့1912ခုနှစ်ဧပြီလ10ရက်နေ့ကဗြိတိန်နိုင်ငံဆောက်သမ်ပတန်မြို့ကနေနယူးယောက်မြို့ကိုထွက်ခွာသွားခဲ့တာဖြစ်ပါတယ်ခီးစဉ်၄ရက်မြောက်တဲ့ဧပြီလ14ရက်နေ့ညမှာနယူးဖောင်းလန်ကမ်းလွန်မှာမျိုးနေတဲ့ရေခဲတောင်ကြီးကိုတိုက်မိပြီးတော့နစ်မြုပ်သွားခဲ့တာဖြစ်ပါတယ်သင်္ဘောကြီးပေါ်မှာခီးတဲ့နဲ့ဝန်ထမ်းစုစုပေါင်း2200လောက်ပါသွားပြီးတော့1500လောက်ပျောက်ဆုံးတည်ဆုံခဲ့ပါတယ်ပေပေါင်း882ပေရှည်လျားပြီးတော့195ပေမြင့်တဲ့တိုက်တန်နစ်သင်္ဘောကြီးဟာအဲ့ဒီအချိန်တုန်းကအကြီးမားဆုံးနဲ့အခမ်းအနားဆုံးစိန်ခံသင်္ဘောကြီးဖြစ်ခဲ့တာကြောင့်သင်္ဘောပေါ်မှာဥရောပတလွှားကလူချမ်းသာတော်တော်များများလိုက်ပါစီးနေခဲ့ကြပါတယ်အဲ့ဒီထဲမှာဒီတက်ဆီတို့ဝစ်ဆောင်ပိုင်ရှင်စပိန်နိုင်ငံကတထေးဗစ်တာပညာစကိုလည်းပါပါတယ်လက်ထပ်ပြီးစဇနီးတွေနဲ့အတူပြားရည်စံခရီးထွက်လာသူဖြစ်ပါတယ်အရင်ညာတော့ကသူ့ဇနီးနဲ့ဇနီးရဲ့အမျိုးသမီးအဖော်ကိုအသက်ငယ်လေးနံပါတ်၈ပေါ်တင်ပေးခဲ့ပြီးတော့ကျန်တဲ့ခီးတွေကိုကူညီဖို့အတွက်တင်မော့ကြီးပဲပြန်သွားခဲ့တဲ့သူ့ကိုလုံးဝပြန်ရှာမတွေ့တော့ပါဘူးအဲ့လိုခီးတွေရဲ့ဖြစ်ရမှန်တွေကိုသူတို့သုံးဆွဲခဲ့တဲ့အတုံးဆောင်ပစ္စည်းတွေကျန်ရစ်သူတွေပြောပြတာကနေသိရနိုင်ပါတယ်
Among other artifacts we have here is the ring that used to belong to Swedish passenger Gerhard Lindell.
အတုံးဆောင်ပစ္စည်းတွေကဒီလက်ဆိုးဆိုရင်ဆွီဒင်နိုင်ငံကခီးတဲ့ Gerhard Lindell ရဲ့လက်ဆိုးဖြစ်ပါတယ်။သူကများကံမကောင်းစွာပဲအသက်ငယ်လေးပေါ်တက်ဆရာနေရာမရှိတော့ရေဝီဝင်နေတဲ့အသက်ငယ်လေးကိုတွေ့ထားခဲ့ပါတယ်။နောက်ဆုံးဆက်မတွေ့ထားနိုင်တော့ပဲလွတ်ထွက်သွားပြီးပျောက်သွားခဲ့ပါလေသူလွတ်ထွက်မသွားခင်လူလက်ဆုကအသက်ငယ်လေးပေါ်မှာကျွတ်ကျသွားခဲ့ပုံရပါတယ်အဲ့ဒီအသက်ငယ်လေးပေါ်ကလူ12ယောက်အသက်ရှင်ပါတယ်အသက်ငယ်လေးကတော့မြောက်အတ္တလန္တိတ်သမုဒ္ဒရာထဲမှာမျောသွားပြီးတလအကြာမှာပြန်တွေ့ပါတယ်အဲ့ဒီအသက်ငယ်လေးကိုမြောက်ကိုယူလာပြီးစစ်ဆေးကြတဲ့အခါအောက်ဘက်မှာကပ်နေတဲ့လက်ဆုတွေကိုတွေ့တွေ့ပါတယ်အဲ့လက်စုကိုစီရင်ကိုပို့လက်စုပိုင်ရှင်ရဲ့မိဘတွေကိုလိုက်ရှာခဲ့တာပါဂျာရာရဲ့မိဘတွေကတော့သူတို့သမီးလေးကိုဆုံဆုံလိုက်ရတဲ့အတွက်စိတ်ကိုကြေကွဲဝမ်းနည်းခဲ့ကြပါတယ်ဒါပေမဲ့မိဘတွေရဲ့ကျေးဇူးကြောင့်ဂျာရာလင်ဒဲရဲ့လက်စုလေးကိုကျွန်တော်တို့အခုလိုမျိုးပြသနိုင်တာပါ
တင်မောကြီးနှမြုပ်စင်မှာအတက်မတည်ပဲလွတ်မြောက်ခဲ့ကြသူ900လောက်ရှိပါတယ်ဘလို့မှမနစ်နိုင်ဘူးလို့ယုံကြည်ခဲ့ကြတဲ့တင်မောကြီးနှိမ့်ညွတ်သွားခဲ့တဲ့အတွက်ဒီတိုက်တန်နစ်တင်မောကြီးနဲ့ပတ်သက်သမျှအကြောင်းအရာတွေကိုဒီနေ့အထိစိတ်ဝင်စားကြသူတော်တော်များများရှိနေသေးပါဒါကြောင့်ဖြစ်ရပ်ဖန်တွေကိုသိရှိနိုင်ဖို့ဒီပြကန်းကိုပြသထားတာဖြစ်တယ်လို့ပြကန်းပိုင်ရှင်ကပြောပါတယ်
Well, I would say this is actually a very museum exhibition in many ways because of course we have
ဒီပြသမှုကိုကရက်တူမှာပြသထားတာနဲ့တော်လေးတူတဲ့ပြသမှုလို့ကျွန်တော်ကတော့ပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့မူလအတုံးဆောင်ပစ္စည်းအစ်စ်တွေရှိတယ်။အဲ့ဒီပစ္စည်းတွေနဲ့ဆက်စပ်နေတဲ့အကြောင်းအရာတွေကိုပြောပြထားတယ်။ပြတဲ့အတန်းဝန်းကကျွမ်းကျင်တဲ့သူတွေခင်းချင်းပြင်ဆင်ထားကြတာဖြစ်ပါတယ်။ဒါကြောင့်လာကြည့်တဲ့သူတွေအနေနဲ့ Titanic တင်မောကြီးနဲ့ပတ်သက်တဲ့အကြောင်းအရာတွေပို့ပြီးတော့နားလည်သဘောပေါက်သွားကြမယ်လို့လည်းထင်ပါတယ်။အမြင်မှားနေတာတွေဒဏ္ဍာရီဆန်ဆန်ပြောနေကြတာတွေကတကယ်မဟုတ်ဘူးတကယ်အကြောင်းအရာအစ်စ်မန်တွေကဒါတွေဖြစ်တယ်ဒါတွေကတကယ်အတုံးဆောင်ပစ္စည်းတွေတကယ်ဇလန်းတွေဆိုတာသိရှိသဘောပေါက်သွားကြမယ်လို့ထင်ပါတယ
်2002ခုနှစ်ဧပြီလဆိုရင် Titanic တင်မောကြီးနှစ်မြုပ်သွားတာနှစ်ပေါင်း130ပြည့်ပါပြီကာလတွေကြာသွားခဲ့ပြီမဲ့တင်မောကြီးဘော်ကဓာတ်ပုံတွေခရီးသည်တွေကိုရိုက်ရေးသားခဲ့တဲ့စာတွေအမှတ်တရပစ္စည်းတွေကိုပိုက်အတုံးဆောင်ပစ္စည်းတွေကိုလန်ဒန်မြို့မှာပြသနေတဲ့ Titanic The Exhibition ဆိုတဲ့ပြကန်းမှာပြသထားပြီးတော့တင်မောကြီးမနစ်မြုပ်ခင်ဘာတွေဖြစ်ခဲ့တယ်ဆိုတဲ့တမိုင်းဖြစ်ရပ်ဖန်တွေကိုကိုယ်တိုင်မြင်နိုင်လေ့လာသိနိုင်မယ်လို့ဆိုပါရရှင်။ကျွန်မဆူမြတ်မော်ပ
ါ။မဆူမုံပြပြပေးခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါ။အခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းကိုတင်ဆက်ပေးကြမှာရယ်။လွိုက်ကော်မြို့မှာစစ်ရေးတင်းမာမှုအခြေအနေကြောင့်အိုးအိမ်စွန့်ထွက်ပြေးကြရသူတွေအနေနဲ့စားရည်ရိတ်ခါနဲ့အေးအေးတန်ကာကွယ်နိုင်မဲ့အိယာခင်ဆောင်စတာတွေလက်တော်မှာအရေးတကြီးလိုအပ်နေတယ်လို့ကိုရိုင်းအကူအညီပေးနေသူစီဆိုင်မျိုးခံတူက VOE ကိုပြောပါရယ်စီဆိုင်လိုမျိုးငယ်လေးအနေနဲ့ဒုက္ခတွေတွေကိုရေတိုအကူအညီလောက်ပဲပေးနိုင်ပြီးရေရှည်အတွက်ဆိုရင်တော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီပေးကြဖို့လဲပရဟိတအကူအညီနေသူ
ခွန်ကျော်ဆိုခွန်ကျော်ဆွေကပြောပါတယ်ကိုကျော်ကျော်တင်းကဆက်သွင်းမြင်ထားပါရှင်ခွန်ကျော်ဆွေမြို့ကြီးနဲ့ဆက်သွင်းမြင်ဝင်ပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်ကျေးဇူးတင်ပါတယ်ဗျဆိုတော့ခွန်ကျော်ဆွေကအခုစီဆိုင်မှာစီဆိုင်ဆိုတာကလက်ရှိမှာဟလာအခြေအနေအရင်ဆိုးနေတဲ့ဒေသခံတွေများပြားထွက်ပြေးနေရတဲ့လွိုက်ကောင်းနေဆိုရင်မိုင်း30ကျော်ပတ်ဝ 요구 送 비로 오인 送 비로 특별히 아래 위에마 코조시루의 시장 묘백구래 ကျောက်လာလူရှိတယ်လို့
ကျွန်တော်သိထားပါတယ်ဆိုတော့စီဆိုင်ဘက်မှာကြီးလာတဲ့လူအရေအတွက်ဘယ်လောက်လောက်ရှိပြီလို့ကျွန်တော်စီသိထားပါတယ်ခင်ဗျဟုတ်ကဲ့ကျွန်တော်စီဆိုင်ဘက်ကိုကြီးလာတဲ့လူကဒီ၃ရက်အတော်တွင်းမှာတော့လူဦးရေကတော့လက်ရှိဆိုတော့ပေါင်းကျော်နေပါလောက်ရှိပြီဗျပေါင်းကျော်ကျော်လောက်ရှိပြီနောက်ပြီးတော့အထူးသဖြင့်ဒီသူတို့
ဆွေမျိုးနီးစားရအိမ်မှာလည်းတွားနေရရှိတယ်နောက်ပြီးတော့ကျွန်တော်တို့ရဲ့ဝိုင်းဝန်းကူညီမှုနဲ့တော့ဒီဘုံကြီးเจ้าမှာဆေးရမှာဖျားစီဒီမှာထားတာတော့ရောက်9ရာကျော်ရှိသွားတယ်ပေါ့ဟိုနောက်စိုက်ခေါက်ဖက်မှာလည်းထားထားပြီးတော့ရှိပါတယ်ဗျဟုတ်
โอเค
ဆိုတော့ကိုညိုစီပြောတာကစီဆိုင်မျိုးပဲပေါ့နော်ပတ်ဝန်းကျင်စီဆိုင်နဲ့ပတ်ဝန်းကျင်ဒေသအကုန်လုံးကိုပြောမယ်ဆိုရင်တော့လိ
ဟုတ်ကဲ့ငါရပွင့်ချစ်ချစ်တယ်ဗျဟုတ်ဆိုတော့အခုခွန်ကျော်စီနဲ့ကျွန်တော်နဲ့စကားပြောတာကမှာဒီတနင်္လာနေ့ညပေါ့နော်ဒီတနင်္လာနေ့ညပဲဒီအခြေအနေမှာရောနောက်ထပ်ပြင်းနေရတဲ့လူတွေရှိနေတော့မှာပဲလားဟုတ်ရှိနေတော့မှာပဲဗျဟုတ်နောက်ထပ်ကျွန်တော်စီမှာစင်းထပ်တောင်းလာပြီးတော့စီဗီရှောင်းဖို့အတွက်တက်ကူစရာချီတီလာဆိုပြီးတော့တောင်းလိုက်လူမျိုးများစွာကြံပြီးတယ်ဗျဟုတ်ကဲ့
ဆိုတော့လွိုက်ကောမြို့ပေါ်ကနေပြီးတော့ဒါစီဗီရှောင်းပြေးကြတဲ့လူတွေဒီအခုခွန်ကျော်စီလို့ရှိနေတဲ့စီဆိုင်အပြင်တခြားဘယ်ဒေသတွေစီကိုရောသူတို့သွားသေးလဲသွားလို့ရပါသေးလဲဟုတ်ကဲ့သူတို့ဘယ်တွေသွားကြလဲဆိုတော့ကျွန်တော်တို့ဒီပို့ဥက္ကပိုင်းအချို့ကဒေသထဲမှာတော့ဒီဟိုဘုံထဲမှာလည်းရှိတယ်ပင်လောင်းနှောင်တရားဖက်မှာလည်းရှိတယ်နောက်ပြီးတော့ဒီတောင်ကြီးမြို့နောက်ပြီးတော့ဟိုဟာအောင်ဘ
ဒီလိုသွားတဲ့လမ်းကြီးမှာပေါ့နော်သူတို့လူချင်းနဲ့ဒေတာတို့သွားဒေတာကိုသွားတဲ့နေရာမှာတော့အစဉ်ပြေကြရလားဘလို့ခက်ခဲတွေရှိတယ်လို့ပုံစံဆိုပြီးထားလဲ။အော်ကျွန်တော်ဂျာတိသလောက်တော့ဟိုမနေ့ကဆိုတော့တောင်ကြီးအဝေးမှာတော့စစ်စစ်များတဲ့အခါကျတော့ဟိုဖက်ဒီသူတို့ပင်တရားတို့ဂလိုဘယ်အမနုဆက်သွားစက်ကူဖို့အတွက်သူတို့နေရာခက်ခဲရှိအဝဘောချက်လို့မရလို့ကြားရကြားတိရပါလေ။
နော်ဘာအကြီးဆုံးပြန်ကြည့်ပြီးတော့ပြင်လဲပြီးတော့ပြန်သွားလို့ရတယ်လို့ကြားပြပါတယ်ပဲ။ဒါပေမဲ့ကျွန်တော်တို့ဒီလွယ်ကော်ကနေအထွဲတော့ဒီကျွန်တော်ဆန်းကြီးရနေဆက်မှာတော့တစ်ချက်တော့သူတို့နည်းနည်းစစ်စေးတာရှိပါတယ်ဗျ။တုံချုံရေးရမလို့သူတို့နည်းနည်းစစ်စေးတာတော့ရှိပါတယ်ခါ။အော်ခွန်ကျော်စီတို့စီဆိုင်ပေါ့နော်စီဆိုင်အနေနဲ့ဆိုရင်တော့အဲ့လိုမျိုးစစ်ဘေးဒုက္ခတွေအခြေအတွက်ဘ
ဒီအစီဝေးထိုင်ပြီးတော့တိုင်ပြည်နယ်တော့မြို့ပေါ်မှာတော့အယောက်900ကျော်ကျော်လို့ဟိုလက်ခံဖို့စဉ်းစားတယ်ဗျ။နောက်ပြီးတော့ဒီစိုက်ခေါင်စီဆိုင်မြို့နယ်ထဲမှာပဲအခြားတိရောအုပ်စုပေါ့ဘလောပကယ်ကြီးရောအုပ်စုဘန်းကြီးကြီးရောအုပ်စုနောက်ပြီးတော့နော်မွန်ကြီးရောအုပ်စုဖက်မှာလည်းဒီလိုစစ်ပေးဆောင်ဆက်လက်ခံနိုင်ဖို့အတွက်ဆယ်တော်ကလက်ညှိုးမှကြားတာရှိပါတယ်ဗျ။အဲ့ဘက်ကိုလည်းတ
လူဦးရေအားဖြင့်နောက်ထပ်900ကျော်ကျော်ဆက်ပြီးတော့လက်ခံပြလို့ရတယ်ဗျ။ဟိုဘန်းရင်တို့နော်မူတို့လည်းရှိတယ်ဗျ။သူတို့ဆက်ပြီးတော့အစီအစဉ်ပေးတယ်ဗျ။ဟုတ
်ကဲ့။အဲ့ဒီလူတွေအဲ့ဒီစစ်ပေးဆောင်ဒုက္ခသည်တွေရဲ့လက်တလောပေါ့နော်။သူတို့ဟလာကိုကွန်ကျော်စီရုစီကိုရောက်လာတဲ့အချိန်မှာသူတို့ရဲ့လက်တလောလူဝတ်ချက်ကဘာရှိလဲကွန်ကျော်စီ
။ဟုတ်ကဲ့ဗျ။လတ်တလောရေးကြီးလိုအပ်တာကတော့သူတို့ရဲ့ဒီစာဝတ်တော့ပေါ့ဒီစာတော့ရေးပေါ့စာတော့ရေးကိစ္စတစ်လိုအပ်မယ်နေ့ကတော့သူတို့အချို့ကပြေးလာတဲ့ခါကျတော့ကမန်ကရန်ဆိုတော့သူတို့ဒီအဝတ်တစ်ထည်ကိုသူတို့နဲ့လာကြတဲ့ခါကျတော့အေးရခင်းတို့ဆောင်တို့ပေါ့ခေါင်းတို့အဲ့ဒါလိုအပ်တယ်ဗျအချို့ကလေးဆိုရင်တော့ဒီ
အဝဇာလေးနေတာရှိတယ်ဗျအခြားဆိုရင်အစဝစားကိစ္စလေးကျွန်တော်လိုက်ပြီးတော့ဟိုလူအနေနဲ့တွေ့ရှိရပါတယ်ဗျဟုတ်တော့ခေါ်ကြစီတို့အဲ့ဒီလူတွေကိုတို့လိုအပ်တာတွေအလုံးအလောက်အကူအညီပေးနိုင်ပါရဲ့လားဘယ်လိုအများအကူအညီပေးနေပါသလဲနည်းနည်းရှင်းပြပါဗျဟုတ်တော့ခေါ်ကြစီတို့အဲ့ဒီလူတွေကိုတို့လိုအပ်တာတွေအလုံးအလောက်အကူအညီပေးနိုင်ပါရဲ့လားဘယ်လိုအများကြီးအကူအညီပေးပါတယ်နောက်ဖက်တော့ကျွန်တ
ဗျအများကြီးတော့မဟုတ်ရေရှည်တော့ကျွန်တော်အလောက်ကြီးမလုံနိုင်တဲ့အနေအထားတစ်ခုရှိတယ်ဒီရေရှည်ဆက်လုံနိုင်ဖို့အတွက်တော့ကျွန်တော်တို့နိုင်ငံတကာ NGO ဖွဲ့စည်းတွေ IAO ဖွဲ့စည်းတွေနောက်ပြီးတော့ဖြစ်နိုင်မင်းဆိုတော့ကုလသမဂ္ဂရဲ့လူသားချင်းစာနာကူညီဖို့အဖွဲ့အစည်းအနေအာတို့ပေါင်းဝင်ပြီးတော့ပူပေါင်းဆောင်ရွက်ပြီးမယ်ဆိုတော့ရေရှည်ကျွန်တော်တို့လှုပ်ဆောင်နိုင်တဲ့အနေအထားတစ်ခုရှိတယ်အာလက်ရှိကျွန်တော်လုပ်နိုင်နေတာအနေအထားကတော့ရေတူလောက်ပဲဖြစ်မယ်ရေရှည်ဆိုတော့ကျွန်တော်လည်းအစီဆိုင်မျိုးကဆိုတော့မျိုးကလည်းချင်းချင်းတီးတီးလေးစီးရတဲ့မျိုးတော့မျိုးပဲဖြစ်တဲ့အတွက်ကြောင့်ရေရှည်တော့ကျွန်တော်တို့လှုပ်ဆောင်ဖို့တော့ခက်ခဲအများကြီးတွေ့လိုက်မယ်ခင်ဗျအဲ့ဒါကြောင့်မလို့ဟိုကျွန်တော်တို့ဒီဝိုင်းဝန်းပြတော့နိုင်ငံတကာအဖွဲ့အစည်းဝိုင်းဝန်းပြတော့ကျွန်တော်ကူညီဆောင်ရွက်ပေးဖို့အာမေတ္တာရက်ခံခြင်းပါလိမ့်ဗျဟုတ်
အဲ့လိုမျိုးနိုင်ငံတကာဖွဲ့စည်းတွေကအကူအညီပေးဖို့ရောခွန်ကျော်စီတို့ရောအဲ့ဒီနိုင်ငံတကာဖွဲ့စည်းတွေကိုအဆက်အသွယ်လုပ်တာအကူအညီတောင်းတာရှိပါပြီလားခင်ဗျာ
ဟုတ်ကဲ့ဗျာကျွန်တော်တငယ်ချင်းကနေသင်းပြီးတော့ခွန်ဆောင်တို့ကနေသင်းပြီးတော့တို့ဒီနိုင်ငံတကာဖွဲ့စည်းကိုလမ်းပြီးတော့ဟိုဟိုတို့ဟိုအာချိတ်ဆက်နေတာရှိပါတယ်ဗျဘာမှတော့ confirm တော့မလာသေးဘူးဗျဟုတ
်တို့ဘက်ကတော့ဘာမှအကြောင်းပြန်တာမရှိသေးဘူးပေါ့ဟုတ်လား
မရှိသေးဘူးဗျဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့ဒေတာတာဝန်ရှိသူတွေအနေနဲ့ရောဒေတာတာဝန်ရှိသူတွေအပေါ်ကစစ်ကောင်စီရဲ့တက်ဆိုင်ရာဒေတာကတာဝန်ရှိသူတွေဒီလည်းပဲစစ်ရေးဆောင်တွေသူတို့မျိုးပေါ်ကိုရောက်လာတယ်သူတို့အုပ်ချုပ်နေတဲ့ဒေတာကိုရောက်လာတယ်ဆိုတာသူတို့တီးမှာပဲလေဆိုတော့အဲ့လူတွေဘက်ကရောအကူအညီပေးဖို့ကန့်လန့်တာလာစကားပြောတာစတရားပြင်ဖို့တခုခုတီးဆက်တာမျိုးရောရှိပါလားကိုကျော်ရှင
်ဟောလောလောဆယ်ဆယ်တော့ကျွန်တော်တို့စီမှာတော့မရှိဘူးဗျအနည်းလေတော့မင်းပိုင်းတော့ကျွန်တော်တို့ဒီစီဗေးရှောင်နေရာခြားသားရေးကွန်ဟိုဖို့အတွက်ဆိုပြောကျွန်တော်စီဗေးခေါ်တော့ရှိတယ်ရှိတဲ့ခါမှာလည်းမြို့ပေါ်ဟိုဘ6ရက်ခွဲပေါ့နဲ့ရပ်ဖက်လူမှုဖွဲ့စည်းနဲ့တိုင်ပင်တဲ့ခါကျတော့ဒီနေ့ကမရကရုံးမှာလဲသူတို့ဒီစီဗေးရှောင်ကိစ္စအစည်းအဝေးရှိတယ်လို့ပဲကျွန်တော်ကြားသိရပါတယ်ဒီနေ့တော့မြို့ဟိုဒီမြို့နယ်ခါမှာအမှသူတို့ဒီ AD ရုံးမှာပေါ့သူတို့အစည်းအဝေးထိုင်တာရှိတယ်အဲစီဗေးရဲ့အဆုံးဖြတ်ချက်ဘာလဲဆိုတော့ကျွန်တော်မသိမကြတိရသေးပါဘူးဗျဟုတ
်စီဇန်ဆိုတော့လေခုနကွန်ကျော်စီပြောသလိုမြို့ကြီးမဟုတ်ဘူးမြို့သေးလေးပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဗျာ
ဒီကတည်းကမြို့မဟုတ်ဘူးမြို့လူမှုကိုင်ကိုပဲဒီချင်းလေးအောက်မှာဟလာစာဝတ်နေပဲရုံးကန်နေရမယ်လို့ကျွန်တော်အဲ့လိုအချမ်းကြီးကျွန်တော်နားလည်းမိပါဆိုတော့အဲ့ဒီဓာတ်ရဲကားမှာအခုလိုစီရေးဆောင်ဒုက္ခတဲ့ဟလာ၄၅ရာလောက်ကိုလက်ခံထားဖို့အကူအညီပေးတာမျိုးပေါ်မှာမြို့လူလူရဲ့သဘောထားအမြင်ကရောဘယ်လိုများရှိပါလဲကွန်ကျော်စီတို့အနေနဲ့ဒီပေါ်မှာအလား GDPP ရှိကြပါရဲ့လားတော့မဟုတ်ငါတို့အတွက်ဝန်တို့ဝန်ဖို့ဖြစ်တယ်လို့များခံစားတာမျိုးရောရှိကြပါလားညာ
ဟုတ်ကဲ့ကျွန်တော်စီစံမျိုးပေါ်ကဒီပြည်သူတွေကတော့လိုက်လိုက်လေးကြိုဆိုပါတယ်အားတက်တယောက်လည်းပြူပေါင်းပြီးတော့ပါဝင်ပါတယ်လက်ရှိကျွန်တော်တို့ဒီလိုဘူးစပြီးတော့ကောင်းသေးဖို့ရတယ်မျိုးပေါ်ကအလူရှင်များများနဲ့ပူပေါင်းပြီးတော့စပြီးတော့လုပ်နိုင်တာဗျာနောက်ပြီးတော့ဆရာတော်အထူးသဖြင့်ပေါ့ဆရာတော်ကတော့အစပြီးတော့ဒီကမကထာလုပ်ပြီးတော့အများကြီးဆောင်ရွက်ပေးတာပေါ့ဒါဒီမျိုးပေါ်တော့ဒီကျွန်တော်တို့ဆောင်ဘွက်ပေါ်မှာကျေးဇူးလည်းတင်တယ်ထပ်ပြီးတော့ဆောင်ရွက်ပူပေါင်းဆောင်ရွက်ဖို့လည်းတို့လည်းကမ်းလှမ်းလာပါတယ်ဗျဟုတ
်ခွန်ကျော်ဆွေဒီနေ့ညပေါ့နော်ဒီနေ့လာနေ့ညကျွန်တော်နဲ့အခုစကားပြောနေတဲ့အချိန်ကြီးတိထားရသလောက်ရိုင်ကော်ဘက်ကအခြေအနေဘယ်လိုရှိပါလဲခွန်ကျော်ဆွေ
လန်ကော်ကဘယ်လိုရှိနေရှိလဲဆိုတော့မနေ့ကျွန်တော်ကြားသိသလောက်ကတော့ဒီနေ့လည်းကျွန်တော်ကြားသိသလောက်တော့ဒီနေ့တိုက်ပွဲဆက်ဖြစ်တယ်ကျိုးလူတွေကတော့ဒီထွက်လာတဲ့အချိန်မှာကျွန်တော်လက်ခေါ်ထွက်နောက်မှာပဲဒီမှာတိုက်ပွဲသဖြစ်တယ်သဖြစ်တော့အမကုန်းစိုးရွာပေါ့ဒီကအကျော်ကြတိတဲ့လောက်ဆိုရင်တော့ကုန်းစိုးရွာမှာတရားလုံးထွက်ပြေးရတဲ့အနေအထားတစ်ခုရှိတယ်။နောက်မြို့ပေါ်မှာလည်းဒီပေါ့ဒီတနက်ကြီးတွေနဲ့မကြာခဏပြစ်နေတာရှိတယ်။ရှိတဲ့အခါကျတော့လူစုတွေကဒါတွေကဟိုပေါ့ဆက်နေလို့မတင်တော့ဘူးမလုံခြုံတော့ဘူးဆိုပြီးတော့အာထွက်လာခြင်းတဲ့လူတော်များရှိတယ်။ချို့ကထွက်လာခြင်းတဲ့သူတို့ကားမရှိလို့မထွက်လာနိုင်တဲ့ပြည်သူတွေအများကြီးရှိတယ်ကျွန်တော်စီလိုင်းကူညီရရှိတယ်ကျွန်တော်စီဆိုင်ကနေလမ်းပြီးတော့ပတ်ချူတယ်ဖွဲ့တယ်ရှိတယ်တော့နိုင်တယ်တော့ပေါ့ကျွန်တော်မလုံးပြေးနိုင်တာအများအကျံတည်တယ်ဟိုကျွန်တော်ထင်တာကစီဆိုင်ဟိုဒီလေကော်မျိုးပေါ်မှာဂျန်တဲ့ပြည်သူစုကတဝက်ကြော်ကြော်တော့ဂျန်ဦးမယ်ဗျအဲ့လူတွေကတော့ခုနအခက်ခဲမျိုးစုံနဲ့ထွက်လာရှင်တော်လဲပဲထွက်လာဖို့အတွက်သူတို့လည်းအခက်ခဲတွေဟိုအကျက်တဲတွေနဲ့ဒီလိုပဲသူတို့ဟိုခက်ခဲနဲ့ဒီလိုပဲ
ဆက်လက်ကြံနေခဲ့တယ်လို့ကျွန်တော်ယူဆမိပါတယ်ဗ
ျဆိုတော့ကွန်ဂျော်စီပြောတာအရဆိုရင်လက်ရှိအခြေအထိမှာဝိုက်ကော်မျိုးကန်ငကိုရှိတဲ့လူကြီးရဲ့ဝိုက်ကော်မျိုးလူကြီးရဲ့ထက်ဝက်လောက်ကမျိုးကိုစွန့်ပြီးတော့ထွက်သွားကြပြီပေါ့
အော်ဟုတ်ကဲ့ဟုတ်ကဲ့ခမန်းအဲ့လောက်ခမန်းရပါတယ်ဗျဟုတ
်ဟုတ်ကဲ့ဆိုတော့ကွန်ဂျော်စီကိုတိုင်းဒီထွက်လာတဲ့လူကိုစီကိုရောက်လာတဲ့လူတွေကိုအကူအညီပေးနေတာဆိုတော့သူတို့ဘာများပြောကြပါသလဲကွန်ဂျော်စီသူတို့ဘလို့ကြုံတွေ့ကြရလဲသူတို့ကြုံတွေ့ရတဲ့ပုံမှာသူတို့ရင်ဆိုင်ရတဲ့ပုံမှာသူတို့ရဲ့ပြောစကားတွေရောဘာများကွန်ဂျော်စီတိထားတာရှိပါလဲ
ကျွန်တော်ကြားသိရတော့ဆိုတော့ကျွန်တော်တို့ဒီပြည်သူအချို့ကတော့ဒီတနက်မတန်မကြားရရင်ဟိုပေါ့တနက်တန်မကြားရတဲ့နေရာရောက်ရင်သူတို့စိတ်ချမ်းသာပါပြီတဲ့အဲ့မှာချိတဲ့အခါကျတော့အပေါ်မှာသူတို့လင်းတွေအများတန်းဝဲလာလိုက်ဟတ်စကီးတွေနဲ့ဒီနောက်ပြီးတော့အမြောက်ကြီးတနက်တွေနဲ့ဟိုပေါ့အဲ့လိုပြည့်နေတဲ့အခါကျတော့သူတို့ရဲ့အဲ့လိုခဏခဏကြားတဲ့အခါတက်ကြီးတွေအိုတွေကလေးတွေအရန်ထိတ်တလန်းဖြစ်တဲ့အခါကျတော့တနက်တန်မကြားတဲ့အဲနေမီရောက်ရင်တော့သူတို့စိတ်ချမ်းသာပါပြီဒီလိုကုညီဆွဲပြရတဲ့ချီးစွတင်တယ်လို့လည်းပြောကြပါတယ်နောက်ထပ်အဲဆက်လာဖို့လည်းအများကြီးကြံသေးတယ်လို့သူတို့ပြောကြပါလေဗျဟုတ်
သူတို့အခုလိုမျိုးဘေးဒုက္ခရောက်ရတဲ့အချိန်ဒီပေါ်မှာသူတို့ဘသူကိုအပြစ်တင်စကားပြောတာမျိုးရှိပါသလားဥပမာဟလာစစ်ကောင်စီကအာဏာသိမ်းထားတယ်စစ်ကောင်စီကအာဏာသိမ်းထားတာကိုလက်နက်ကင်ဟလာခုခံတိုက်ခိုက်ကြတဲ့အတွက်သူတို့ဒီလိုအချိန်မျိုးကြုံရတယ်စသဖြင့်ဖြစ်ပေါ့နော်ဒီလိုအချိန်ကြုံရတဲ့အပေါ်မှာရောသူတို့ရဲ့သဘောထားအမြင်ဘယ်လိုရှိလဲလို့ကိုယ်ဆိုဆိုသိရပါလေ
သူတို့တော့ဒီကိစ္စနဲ့တော့ကျွန်တော်ကြားသိဘူးဗျအထူးသဖြင့်တော့နိုင်ငံရေးမကောင်းလို့ကျွန်တော်တို့ဒီလိုဒုက္ခရောက်တာပေါ့အဲ့လိုပဲပြောကြတာကြားသိရပါတယ်ဗျဟုတ
်ဟုတ်ကဲ့ရှေးလာလာရောခွန်ကျော်စီဘယ်လိုမှန်းပါလဲလွိုင်ကော်အခုဒီအချိန်ကနေပြီးတော့နောက်2ရက်3ရက်မှာလွိုင်ကော်ရဲ့အချိန်ဒီဘယ်လိုဖြစ်လာနိုင်တယ်လဲစီပီးဆောင်တွေရဲ့အချိန်ဒီဘယ်လိုဖြစ်လာနိုင်တယ်လဲခွန်ကျော်စီတို့လာကိုယ်တိုင်လက်ခံပြီးတော့ကူညီနေရတဲ့အချိန်ဒီဘယ်လိုဖြစ်လာနိုင်တယ်လဲခွန်ကျော်စီဘယ်လိုများတူတင်တစ်ချက်ခံမှန်းထားတာရှိပါလဲခင်ဗျာ
လက်ရှိပုံစံဆက်သွားနေတော့ကျွန်တော်တို့ဒီကြားပြည်နယ်မြို့တော်မြို့ကတော့အချိန်ကြီးတော့တော်တော်ဆိုးသွားတဲ့အချိန်ကြီးတရဆက်ရောက်တော့မယ်လို့ကျွန်တော်မြင်မိပါတယ်ဗျာဟုတ
်အခုလိုမျိုးကျေးဇူးပေးတာဆင်ပြပေးတာအထူးပဲကျေးဇူးတင်ပါတယ်ခွန်ကျော်စီရန်တရကင်းရှင်းပြီးတော့လုပ်ချင်တဲ့လုပ်ငန်းတွေအောင်မြင်လုပ်နိုင်ပါစေခင်ဗျာ
ဟုတ်ကဲ့ဒီလိုဖြေရှားခွင့်ရတဲ့ကျေးဇူးအများတင်ပါတယ်ခင်ဗျာဟုတ်
ကိုကြတဲ့တိုင်းဆက်သွဲမြင်မြန်ခဲ့တာပါရှင်။ VOA ကနေအင်္ဂါညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရယ်။အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအကြီးချုပ်ကိုကိုစောဝင်းလိုင်းကဆက်ပြီးပြောပြပေးပါမယ်ရှင
်။ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးလင်ဒါ သောမတ်စ်ဂရင်းဖီးလ်နဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာတို့မနေ့ဇန်နဝါရီလ10ရက်နေ့ကအွန်လိုင်းကတွေ့ဆုံပြီးမြန်မာအရေးဆွေးနွေးကြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားလာရေးအာဆီယံဘုံသဘောတူညီချက်အကောင့်ထယ်ဖော်ရေးနဲ့အကန့်အသတ်မရှိစာနာမှုဆိုင်ရာအကူအညီပေးခွင့်ရရေးတို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာတိုင်းဝိုင်းနဲ့အတူဖိအားပေးလှုပ်ဆောင်သွားမယ်လို့တွေ့ဆုံမှုပြီးမှတာမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီးကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်ပိတ်ဆို့အရေးယူထားတာတွေကိုရှောင်ကွင်းပြီးမြန်မာကျွန်းတန်1600နီးပါအမေရိကန်ကုမ္ပဏီတွေစီကိုတင်ပို့ခဲ့တယ်လို့ Justice for မြန်မာအဖွဲ့ကဆိုပါတယ်အာနာသိန်းအပြီးမှာအမေရိကန်နိုင်ငံကစစ်တပ်နဲ့တပ်ချိတ်ဆက်စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူခဲ့ပါတယ်အဲ့ဒီထက်မှာမြန်မာတစ်လုပ်ငန်းတွေလည်းပါဝင်ပါတယ်မြန်မာတစ်လုပ်ငန်းဟာတိုင်းပြည်တဝန်းတစ်အယောင်အဝယ်ပေါ်မှာစီမံခန့်ခွဲနေတာဖြစ်လို့ Justice for မြန်မာအဖွဲ့ကပြောပါတယ်ခင်ဗျမြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်း Omicronမျိုးဗီဇကွဲ COVID-19 ကူးစက်နေသူ3ဦးတွေ့ရှိခဲ့ကြောင်းစစ်ကောင်စီကျန်းမာရေးဌာနကဒီကနေ့ကြေညာပါတယ်ပြည်ပကနေပြန်လာသူတွေက COVID တန်တရားရှိသူ4ဦးကိုစစ်ဆေးခဲ့ရာကအိန္ဒိယနိုင်ငံက Relief Flight နဲ့ပြန်လာသူ3ဦးမှာ COVID ရောဂါကူးစက်နေတာကိုတွေ့ရှိခဲ့ရတဲ့ကြောင်းကျန်းမာရေးဌာနကြေညာချက်မှာဖော်ပြပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံကအတန်တဲ့50မြောက်နဲ့ဒုံးကျည်ကိုစမ်းသပ်ပြစ်လွတ်ပြီးရပ်ပိုင်းကြမှာပဲအဲ့ဒီဒုံးကျည်ရဲ့ပိုပြီးဆွမ်းဆောင်ရည်ရှိတဲ့အတန်နဲ့ဆယ်ဆမြောက်နဲ့ဒုံးကျည်ကိုဒီကနေ့အင်္ဂါနေ့မှာစမ်းသပ်ပြစ်လွတ်လဲကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်ခင်ဗျာ
သတင်းကြေညာကိုကိုစုံဝင်းလိုက်ပြောပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Trick နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကအလိမ်ပါပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ American VOA American တိုင်းရဲ့အင်္ဂါညပိုင်းမြန်မာဘာသာအတန်းလွှင့်အစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ92.1925 30နဲ့လိုင်းလမ်းမီတာ190တို့ကနေအတန်းလွှင့်ပေးခဲ့တာပါ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပေးရနေခတ်ကိနေပြီးတော့လူရဆန္ဒပြပါစေရှင်
This program has come to you from the Voice of America, Washington.